Welcome to the Voice of America in Burmese.
တို့တရှင်ပေါင်းချက်တင်မင်္ဂလာဖြာဖြာနဲ့ပြည်စုံတော်မူကြပါစေခင်ဗျာ VO American အတန်ကနေ2015ခုနှစ်ဖေဖော်ဝါရီလ19ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုမြို့တော် Washington DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line မီတာ32 40နဲ့48တို့ကနေဖမ်းယူနိုင်ကြပါတယ်ခင်ဗျာ။တို့တရှင်ပေါင်းအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါအခုမနေ့ခင်းအတွက်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှဖြစ်ပါတယ်ခင်ဗျာ
။ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီဂျစ်နိုင်ငံသားခရီးယံဘာသာဝင်22ဦးကိုတပ်ပစ်လိုက်တဲ့အတွက် IS တွေကိုလက်စားချေတဲ့အနေနဲ့အီဂျစ်ကလက်ချောင်းတိုက်ခိုက်မှုတွေထပ်မံပြုလုပ်ခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်အဖြစ်ခါရဆဲသဘောတူညီချက်ပြတ်တော့မဲ့သဘောဖြစ်နေပါတယ်။ဒေမတ်နိုင်ငံကတနတ်သမားဟာအကျန်းဖက်သမားတွေနဲ့ဆက်နွယ်မှုမရှိဘူးလို့ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုသားညုံနဲ့အထူးတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေအပြီးမှာဆိုရင်တော့အရင်ဆုံးနားဆင်ရမှာကတော့အချင်းပြည်နယ်ဘက်ကအစိုးရတဲ့ရဲ့အင်အားတွေတိုးချဲ့လာနေတဲ့အခြေအနေပြီးလို့ရှိရင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြံလွှတ်တော်ကိုတင်သွင်းမှုနှောင့်နှေးနေတဲ့အကြောင်းနဲ့တရုတ်မြန်မာနယ်စပ်ကိုကန့်ဒေသရဲ့အခြေအနေသတင်းမှာဆိုရင်တော့
ဒီဆက်ဖက်တော့နဲ့ရဟယင်းရထားတွေရတယ်ပြီးတော့ဆင်းရဲယူထားတဲ့အဲဒီအစ်သားတွေဒီလေးနံပေါင်းချင်းမှာ
ကိုကန့်ဒေသကိုမကြခင်ကရောက်ရှိသွားခဲ့တဲ့ဓာတ်ပုံသတင်းတော်တူပြောပြသွားတာဖြစ်ပါရခင်ဗျာသတင်းအပြည့်အစုံဟိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အဲ့ဒါအပြင်နိုင်ငံတကာသတင်းတပုတ်ကိုလည်းကြားဖို့ရှိပါတယ်ဒါအပြင်နောက်ပိုင်းမှာအင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကပြောလို့မြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နောက်ပြီးတော့စီးပွားရေးသုတဆုံလင်အမေရိကန်တခွင်းစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာအခုချိန်ဆိုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုတားညုံဦးကပြောပြကြပါလိမ့်မယ်ခင်ဗျာ
အီဂျစ်နိုင်ငံသား Coptic ခရီးယံဘာသာဝင်22ဦးကို IS အစ္စလာမ်စစ်သွေးကြွတွေကလေပြားနိုင်ငံထဲမှာတပ်ဖြတ်လိုက်တာကိုလက်စားချေတဲ့အနေနဲ့အီဂျစ်နိုင်ငံကလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်နေတာမှာတင်းနှလာနေ့ကဒုတိယအကြိမ်မြောက်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။အီဂျစ်ခရီးယံတွေကိုတပ်ဖြတ်ခဲ့တဲ့နေရာနဲ့မန်ရှိယာကျော်ဝေးပြီး IS အဖွဲ့ချေကုပ်ယူထားတဲ့ဒါရနာဒေတာကိုအီဂျစ်ကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက် IS အဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးခဲ့တယ်လို့အရသားတွေလည်းတေဆုံးခဲ့တယ်လို့လေပြားစစ်ဖက်အရာရှိတွေကပြောပါတယ်။IS အဖွဲ့ကအဲ့ဒီလိုတပ်ဖြတ်လိုက်တဲ့လောက်ရဟာဆက်ဆုပ်ရင်ရှားဝဲကောင်းတဲ့အကြမ်းဖက်လောက်ရဖြစ်ပြီးချက်ချင်းလက်စားချေသွားမယ်လို့ရုပ်မြင်သံကြားကတဆင့်တမ်းပြူကိုပြောကြတဲ့မင်းကွန်းထဲမှာအီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စစီကထက်သွင်းပြောကြားသွားပါတယ်စစ်သွေးကြွတွေရဲ့လက်နက်တူလောင်ယုံနဲ့တင်တန်းပို့ချတဲ့နေရာတွေကိုပြစ်မှတ်ထားပြုလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုတွေမှာနိုင်ငံတကာကအတိအမှတ်ပြုထားတဲ့လေပြားအစိုးရကလည်းပူးပေါင်းပါဝင်ခဲ့ပါတယ်
ယူကရိန်းနိုင်ငံရှိချန်ဒီဘော့ဆာဗီဗ်မှာဒီရုရှားလူလာတဲ့ခုတ်ထွေးသမားတွေနဲ့ယူကရိန်းတပ်တွေကြားမှာပြန်လည်ပစ်ခတ်မှုတွေတင်းလာနေတော့ကဖြစ်ခဲ့တာမလို့တရက်ပဲကြာသေးတဲ့ဒီအပစ်ခတ်ရက်စေးသဘောတူညီချက်ဟာပြက်လူပြက်ဆဲမရေမရာဖြစ်လာပါတယ်။အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာမီးရထားလမ်းတွေဆုံရမြို့နေရာဖြစ်ပြီးတော့ယူကရိန်းတပ်ဖွဲ့တွေကိုသဘုံတွေကဝိုင်းထားတာပါ။ယူကရိန်းစစ်တပ်အနေနဲ့လက်နက်ချမယ်ဆိုရင်အဲ့ဒီဒေသကနေပြီးတော့ဘေးကင်းရန်ကင်းဒီခါမှာခင်ဗျာအဲ့ဒီဒေတာမှာရှိတဲ့အစိုးရတပ်အနေနဲ့လက်နက်ချမယ်ဆိုရင်အဲ့ဒီဒေတာကနေပြီးတော့ဘေးကင်းရန်ကင်းထွက်ခွာခွင့်ပေးမယ်လို့သဘုံတွေဘက်ကနေပြီးတော့ကန့်လန့်ထားပါတယ်။ဒါပေမဲ့လို့အပြစ်ခတ်ရစေးသဘောတူညီချက်အရအဲ့ဒီမျိုးဟာသူတို့ရဲ့ပိုင်တဲ့အတွင်းမှာရှိတယ်ဆိုပြီးတော့ယူကရိန်းစစ်တပ်ဘက်ကဒီသဘုံတွေရဲ့ကန့်လန့်တာကိုပယ်ချထားပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုအပါအဝင်ပြင်သစ်ရုရှားနဲ့ဂျာမနီခေါင်းဆောင်တွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတွစ်ဆုံပြီးတော့ဒီအပြစ်ခတ်ရစေးသဘောတူညီချက်ရယူနိုင်ခဲ့ကြတာပါ။အပြစ်ခတ်ရစေးမှာသဘောတူထားကြတဲ့အတိုင်းရှီတန်းစစ်မြေပြင်ကနေပြီးတော့လက်နက်ကြီးတွေပြန်ရုပ်ဖို့ဆိုတာကလည်းသဘုံတွေရောအစိုးရတပ်ဖက်ကပါလူလာလာသိမရှိကြပါဘူးဒီဘော့ဆာဗီလ်မှာအခုလိုမျိုးတိုက်ပွဲတွေဖြစ်လာတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်တဲ့ကြောင်းဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကာပြင်သစ်သမ္မတဖရန်ဆွာဟော်လန်နဲ့ယူကရိန်းသမ္မတပိုရိုရှန်ကိုတို့ကထုတ်ဖော်ပြောခဲ့ကြပါတယ်ဒါကြောင့်မို့သဘုံတွေပိတ်ဆို့ထားတဲ့အဲ့ဒီမြို့ကိုဥရောပလုံခြုံရေးအကဲဖြတ်တွေဝင်ရောက်နိုင်ဖို့လည်းသူတို့ကနေပြီးတော့တောင်းဆိုထားကြပါတယ်ခင်ဗျာ
ဒေမတ်နိုင်ငံကိုပန်ဟေဂင်မြို့ကကျူးဘာသာရေးဝတ်ပြုကြောင်းနဲ့လွတ်လပ်စွာပြောဆိုမှုဆိုင်ရာဟောပြောပွဲတစ်ခုလိုမှာပြစ်ခတ်ခဲ့တဲ့တနတ်သမားဟာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ဝန်ကြီးချုပ်ဟာလီသော်နင်းရှမစ်ကပြောပါတယ်။အသက်22နှစ်အရွယ်အဲ့ဒီတနတ်သမားဟာဒေမတ်နိုင်ငံမှာမွေးဖွားသူဖြစ်ပြီးတခြားရာဇဝတ်မှုအတော်များများနဲ့ဂိုင်းဖွဲ့လှုပ်ရှားမှုတွေကြောင့်သူ့ကိုရဲတပ်ဖွဲ့ကသိရှိထားသူတူဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဒါပေမဲ့သူဖြတ်တန်းခဲ့တဲ့လမ်းကြောင်းကိုလေ့လာကြည့်ခြင်းအပြင်အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့အထောက်အထားကိုစုံစမ်းစစ်ဆေးရမှုတွေအနေနဲ့မတွေ့ခဲ့ရဘူးလို့ဝန်ကြီးချုပ်ကပြောပါတယ်တနတ်သမားရဲ့အမည်ဘသူဖြစ်တယ်ဆိုတာကိုရဲတပ်ဖွဲ့ကထုတ်မပြောသေးပေမဲ့လည်းဒေမတ်နိုင်ငံကသတင်းဌာနတွေကတော့အဲ့ဒီလူရဲ့နာမည်ဟာအိုမာအဗ်ဒယ်ဟာမစ်အယ်ဟူစိန်ဖြစ်တယ်လို့ဆိုပါတယ်တနတ်သမားဟာပြီးခဲ့တဲ့လအတွင်းပြည်သစ်နိုင်ငံပါရီမြို့မှာအစ္စလာမစ်အစွန်းရောက်တေရဲ့ပြစ်ခတ်မှုကြောင့်လူ18ဦးသေဆုံးသွားတဲ့ဖြစ်ရပ်ကိုအားကြပြီးအခုလိုပြစ်ခတ်တိုက်ခိုက်တာဖြစ်နိုင်ကြောင်းဒိမတ်ထောက်လှမ်းရေးမှူးယန် မက်ဆန်ကလည်းပြောပါတယ
်မြို့တော်ဝါရှင်တန်ဒီစီပါဝင်အမေရိကန်ပြည်ထောင်စုရဲ့ရှေ့ချမ်းပြည်နယ်တော်များများမှာကြီးမားတဲ့နှင်းမနိုင်တစ်ခုကြောင့်မလို့နှင်းတု9လက်မကနေပြီးတော့17လက်မအထိကျဆင်းပွဲရှိနေတယ်လို့အမေရိကန်မျိုးသားမိုးလေဝသသတင်းဌာနကဒီခါမှာခင်ဗျအမေရိကန်မျိုးသားမိုးလေဝသဌာနကနေပြီးတော့3ပြည်ကြီးညာနေပါတယ်နှိမ့်မုန်တိုင်းနဲ့အတူပဲအခုဖေဖော်ဝါရီလအလယ်ပိုင်းမှာအမေရိကန်ရှေ့ချမ်းဒေသဆန်ကျင်ကျူးအောင်လို့အေးဒတ်တွေလွန်ကဲနေပါတယ်။မနေ့တင်းလာနေ့မှာအေးဆုံးနေရာကတော့နယူးယောက်ပြည်နယ်အတွင်းကဝက်သာတောင်းမြို့ဖြစ်ပြီးတော့အဲ့ဒီမှာတော့ရေခဲမှတ်အောက်36ဒသမရေခဲမှတ်အောက် -36 ဒသမ6ဒီဂရီဆယ်စီယပ်ဖြစ်နေပြီးတော့နယူးဟမ်ရှန်ပြည်နယ်မောင့်ဝါရှင်တန်မှာတော့ရေခဲမှတ်အောက်38ဒီဂရီဆယ်စီယပ်အထိအေးဒတ်လွန်ကဲခဲ့တာပါ။မြို့တော်ဝါရှင်တန် DC မှာတော့နှင်း17လက်မကျော်အထိကျမယ်ဆိုပြီးတော့ခန့်မှန်းပြင်ဆင်ထားကြပါတယ်။ဘော့စတန်မြို့မှာတော့ဒီနှစ်အတွင်းမှာနှင်း90လက်94လက်မအထိကျဆင်းခဲ့ပြီးတော့အခုလာမယ့်ကျော်စာပိနေ့ကျရင်တော့နောက်ထပ်နှင်း9လက်မထပ်ကျမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကတည်းကဒရင်းတို့ဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံရှန်ဟိုင်းမြို့ကကျမအေးရာရှိတူကိုအကျင့်ပြတ်ချဆမှုငွေကြေးအလွဲ3စားလုံးမှုတို့နဲ့တရားဝင်ကတင်းလာနေမှာထောင်ဒဏ်19နှစ်ပြည့်တန်ဆင်းလိုက်ပါတယ်။ကျမအေးရာရှိဟွမ်ဖေးပင်းအနေနဲ့ဒေါ်လာ5သိန်းနီးပါးအာဂရီလိုက်စားမှုနှစ်သိန်းခွဲနီးပါးလောက်ကိုအလွဲ3စားလုံးမှုတွေနဲ့ရှန်ဟိုင်းမြို့အမတ်1ပြည်သူတရားရုံးကတင်းလာနေမှာစီရင်ချက်ချလိုက်ကြောင်းအစိုးရပိုင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်။ဟွမ်ပေဖင်းဟာရှန်ဟိုင်းမြူနစ်စပယ်ကော်မရှင်နဲ့ကျန်းမာရေးနဲ့မိသားစုစီမံကိန်းဒုတိယအကြီးအကဲတဦးလည်းဖြစ်ပါတယ်။တခြားဖြစ်ပေါ်မှုတစ်ခုမှာတော့အကျင့်ပြတ်ချဆမှုတိုက်ဖျက်ရေးအဖွဲ့ရဲ့စုံစမ်းတွေ့ရှိချက်အရထိုက်တန်နိုင်ငံရေးအကြံပေးအရာရှိတဦးကိုတရုတ်ကွန်မြူနတီပါတီကထုတ်ပြစ်လိုက်ပါတယ်။ဆူရုံးဆိုတဲ့အဲ့ဒီအရာရှိဟာတစိုးလလဘလက်ခံရယူခဲ့တဲ့အပြင်သူ့ရဲ့အာဏာကိုလည်းအလွဲသုံးစားလုပ်ခဲ့တယ်လို့အကျင့်ပြတ်ချဆမှုတိုက်ဖျက်ရေးအဖွဲ့ကတနင်္လာနေ့မှာပြောပါတယ်။အကျင့်ပြတ်ချဆမှုဟာကွန်မြူနတီပါတီရဲ့အုပ်ချုပ်ရေးရန်ညားကိုထိခိုက်စေတဲ့အတွက်သမ္မတရှီကျင်းပင်ကအကျင့်ပြတ်ချဆမှုတိုက်ဖျက်ရေးတွေကိုတနိုင်ငံတဝန်းလှုပ်ဆောင်လာနေတာဖြစ်ပါတယ်
။စင်ကာပူဝန်ကြီးချုပ်လီရှန်လုံးဟာမနေ့ကဆီးကျိတ်ကင်ဆာခွဲစိတ်ကုသမှုခံယူခဲ့ပြီးတော့ခွဲစိတ်မှုဟာအောင်မြင်မြင်ပဲပြီးဆုံးခဲ့တယ်လို့စင်ကာပူဝန်ကြီးချုပ်ယုံကနေပြီးတော့ကြေညာပါတယ်။စင်ကာပူနိုင်ငံအထွေထွေယောဂကုဆေးရုံကြီးမှာသူ့ကိုတင်ထားပြီးတော့မကြခင်မှာလုံးဝပဲပျောက်ကင်းသွားလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းစီလန်ချောင်းဆိုင်ရာအထူးကုဆရာဝန်ကြီးခရစ်စတိုဖာချန်ကိုကူကားပြီးတော့စင်ကာပူဝန်ကြီးချုပ်ယုံကြည်ညာချက်ကဖော်ပြထားပါတယ်။အသက်63နှစ်အရွယ်စင်ကာပူဝန်ကြီးချုပ်ဟာ1993ခုနှစ်တုန်းကလည်းကင်ဆာကြိတ်အတွက်ဓာတ်ကင်ကုသမှုခံယူခဲ့ရပူပါသေးတယ်ခင်ဗျာ
။အိန္ဒိယနိုင်ငံနဲ့တိရိလင်္ကာနိုင်ငံအကြမဟာဗျူဟာမြောက်ဆက်ဆံရေးနဲ့ကုန်သွယ်ရေးတိုးမြင့်လှုပ်ဆောင်ဖို့အပြင်နိုင်ငံအကြရေရှည်တည်တဲ့နဲ့ပြတ်ရရှိတရှိနေတဲ့ပြဿနာတွေပြည်လဲရေးတို့အတွက်ခေါင်းဆောင်နှစ်ဦးမနေ့တနင်္လာနေ့ကခြေခြေပြန့်ပြန့်ဆွေးနွေးကြပါတယ်မကြုံဘူးတဲ့အခွင့်အရေးတွေနဲ့အိန္ဒိယချင်းနိုင်ငံအကြယုံကြည်မှုကိုနောက်တစ်ဆင့်တိုးမြင့်တည်ဆောက်နိုင်တဲ့သဘောတူညီချက်လို့ခေါ်တဲ့နျူကလ িয়ার လုံခြုံစစ်ချရေးဆိုင်ရာသဘောတူညီချက်အပါအဝင်တခြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့သီရိလင်္ကာသမ္မတမိုက်ထရီပါလာစီရီစေနာတို့နှစ်ဦးလက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်နိုင်ငံအကြကငါဖန်တင်မောငါဖန်သမားတွေနဲ့ဆိုင်တဲ့ပဋိပက္ခပြည်လဲရေးအတွက်အပြည့်သဘောဆောင်တဲ့လူသားချင်းစာနာမှုနီလန်းနဲ့ဖြည့်ချင်းကြဖို့မစ္စတာမိုဒီနဲ့မစ္စတာစီရီစင်နာတို့ကသဘောတူခဲ့ကြပါတယ်။နိုင်ငံစလုံးကငါဖန်သမားတွေဟာတခြားနိုင်ငံရဲ့ရေပိုင်နဲ့ထဲကျူးကျော်ဝင်ရောက်မှုနဲ့မကြခဏဖမ်းဆီးခံနေကြရတာဖြစ်ပါတယ်။အစ်တစ်ဖန်ပြန်လဲစမ်းသစ်လာတဲ့ဆက်ဆံရေးအစ်တကြောင့်နိုင်ငံအတွက်တင်တာမကပဲနိုင်ငံတကာအတွက်ပါအကျိုးဖြစ်ထွန်းစေမယ်လို့လည်းသီရိလင်္ကာသမ္မတစီရီစင်နာကပြောပါရခင်ဗျာ။
ဘိုကိုဟာရမ်တပုန်နေပြီးခဲ့တဲ့လအတွင်းကနေပြီးတော့တင်းယူထားခဲ့တဲ့ဘွန်နိုပြည်နယ်ကမြို့တစ်မြို့ကိုနိုင်ဂျီးရီးယားစစ်ရဲတပ်တွေကပြန်လည်တင်းယူလိုက်နိုင်ပြီလို့နိုင်ဂျီးရီးယားစစ်တပ်ကနေပြီးတော့ပြောပါတယ်။မွန်ကူနိုနဲ့အနီနာတဝိုက်နေရာတွေမှာရှိတဲ့ဒီအကြမ်းဖက်သမားတွေကိုစစ်ဆင်ရှင်းလင်းမှုတွေဟာအောင်မြင်မှုရခဲ့ပြီလို့ဒီနိုင်ဂျီးရီးယားစစ်တပ်ကသူ့ရဲ့ Twitter ဆာမျက်နှာမှာတင်းလာနေတဲ့ကောင်ကဖော်ပြထားခဲ့တာပါ။စစ်ဆင်ရေးအတွက်မှာလေကြောင်းတိုက်ခိုက်မှုကိုလည်းအသုံးပြုခဲ့ပြီးတော့သဘုံအမြောင်များကိုလည်းဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒီဘာဂါမြို့မှာရှိတဲ့ဘိုဂိုဟာရန်တိုက်ခိုက်ရေးသမားတွေအတွက်အစားအသောက်ရိတ်ခါအပြည့်နဲ့ကားတွေကိုလည်းတင်းစီရမိထားတယ်လို့ဆိုပါတယ်။ဒီတိုက်ပွဲအတွင်းမှာဒီနိုင်ဂျာကင်မရွန်ဒါမှမဟုတ်ချတ်ကတပ်ဖွဲ့တွေပါပါဝင်ကူညီတိုက်ခိုက်ခဲ့ခြင်းရှိမရှိဆိုတာကတော့ပြောမထားပါဘူး။အဲ့ဒီသုံးနိုင်ငံဟာဆိုလို့ရှိရင်ဒီဘိုဂိုဟာရန်သဘုံတွေကိုနှိမ်နင်းနိုင်မှုအတွက်နိုင်ဂျီးရီးယားစစ်ရဲတပ်တွေကိုကူညီရပေးနေတဲ့နိုင်ငံတွေဖြစ်ကြပါတယ်။ဘိုဂိုဟာရန်အဖွဲ့ဟာလည်းပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာအဲ့ဒီသုံးနိုင်ငံစလုံးအပေါ်မှာတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံအနောက်ဗာဂျီးနီးယားပြည်နယ်မှာဂျီနန်စိမ့်နေတင်လာတဲ့ရထားတွေလမ်းချော်သွားတဲ့အတွက်တွဲတွဲဟာကနဝါမြစ်ထဲပြုတ်ကျသွားပါတယ်လမ်းချော်သွားတဲ့ရထားကြောင့်အ ਨੇ စုံအင်တအိမ်နဲ့ တွဲပေါင်း14တွဲလောက်မိလောင်နေတာကြောင့်မုံတိုင်းကျနေတဲ့ဂျာကပဲအနီးအနားမှာရှိတဲ့ဒေသခံတွေကိုဘေးလွတ်ရာရှောင်တင်ခိုင်းထားရပါတယ်
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှန်နဲ့ကုသားညုံတို့ကြေညာပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ထုတ်လင်းချက်တွေကိုအခုလိုရေဒီယိုကနေနားဆင်နိုင်သလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ကျင်တဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံအကြောင်းသတင်းလွှာတွေကိုနားဆင်ကြပါမယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖြစ်စဉ်အချိန်မြင့်လာဖို့အတွက်တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခမ်းကဏ္ဍကနေဆက်ပြီးတော့ဆောင်ရွက်တော့မှာဖြစ်တယ်လို့တရုတ်အစိုးရကသတင်းလာနေမှာထပ်မံပြောဆိုလိုက်ပါတယ်ဒါအပြင်နှစ်နိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေတဲ့တရုတ်နယ်မြေကိုအုံပြပြီးတော့လှုပ်ရှားတဲ့ဘေးအဖွဲ့အစည်းဘေးပုံကူကိုမှတရုတ်အစိုးရကခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကပြောသွားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်နိမိတ်ပိုင်ဆိုင်မှုကိုတရုတ်အစိုးရအနေနဲ့အမြဲပဲလေးစားတဲ့အကြောင်းတရုတ်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရအမျိုးသမီးဟွေချွန်ရင်းကတနင်္လာနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါနှစ်နိုင်ငံဆက်ဆံရေးနဲ့နယ်စပ်တည်ငြိမ်ရေးကိုထိခိုက်စေတဲ့တရုတ်နယ်မြေကိုအသုံးပြုပြီးလှုပ်ရှားတဲ့ဘဲအဖွဲ့အစည်းဘဲပုတ်ကူကိုမဆိုတရုတ်အစိုးရအနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့လည်းဟွေချွန်ရင်းကပြောပါတယ်ဒါဟာကိုကန့်လက်နက်ကင်တပ်ဖွဲ့နဲ့တရုတ်အစိုးရရဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့မေးခွန်းအပေါ်တုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာသဘောထားကွဲနေတဲ့အဖွဲ့တွေအနေနဲ့ထိမ့်ထိမ့်တိမ့်တိမ့်လောက်ကြဖို့ထိတ်တိုက်ရင်ဆိုင်တဲ့အခြေအနေတွေကိုရှောင်ရှားကြဖို့အပြင်တရုတ်မြန်မာနယ်စပ်နဲ့တရုတ်ပိုင်နယ်မြေဘက်အချမ်းတည်ငြိမ်ရေးကိုထိခိုက်မှုမရှိအောင်စ조사ကြဖို့တရုတ်အစိုးရကတိုက်တွန်းကြောင်းလည်းသူကပြောဆိုသွားပါတယ်မြန်မာနိုင်ငံရဲ့အကျိုးအတွက်ပြည်ရင်းငြိမ်းချမ်းရေးဖြစ်စဉ်တွေကိုမြှင့်တင်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခမ်းကဏ္ဍကနေပါဝင်သွားမှာဖြစ်တယ်လို့လည်းဟွေချွန်ရင်းကပြောပါတယ်တချိန်တည်းမှာပဲတနင်္လာနေ့တို့တရုတ်အစိုးရရဲ့အာဘော်ကိုဖော်ပြတဲ့ online သတင်းစာ Global Times ရဲ့ editor အာဘော်မှာတော့ကိုကန့်ဒေတာပဋိပက္ခဟာမြန်မာအပေါ်ထားတဲ့တရုတ်မူဝါဒကိုပြောင်းလဲစေမှာမဟုတ်ဘူးလို့យေတာထားပါတယ်။2009ခုနှစ်ကမြန်မာအစိုးရတက်ရဲ့တိုက်ခိုက်တာကြောင့်တရုတ်နိုင်ငံဘက်တင်းရှောင်သွားတဲ့ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်က Global Times နဲ့တွေ့ဆုံမေးမြန်းခဲ့မှာကိုကန့်ဒေတာမှာပြန်အခြေစိုက်မယ်လို့ကြေညာပြီးတဲ့နောက်ဖေဖော်ဝါရီလ9ရက်နေ့ဥပုံကြားရှင်ဦးဆောင်နဲ့မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA နဲ့မြန်မာအစိုးရတပ်တို့ကိုကန့်ဒေသမှာတိုက်ပွဲတွေစတင်ဖြစ်ခဲ့တာပါဒါအပြင် MNDAA အနေနဲ့တကပါလုံးမှာရှိတဲ့တရုတ်လူမျိုးတွေကိုအကူအညီတောင်းခံတဲ့ကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့တောက်ကြာနေ့ဖေဖော်ဝါရီလ13ရက်နေ့ကပြုလုပ်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့တရုတ်နိုင်ငံဘက်ထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးနေကြောင်းပြောခွင့်ရအမျိုးသမီးဟွေချွန်ရင်းကအခုလိုပြောသွားပါတယ
်။那么中方呢出于人道
主义，တရုတ်နိုင်ငံဘက်ကိုဝင်ရောက်လာတဲ့ဒုက္ခသည်တွေကိုစာနာမှုအကူအညီတွေစနစ်တကျနေရာချထားပေးနေပါတယ်။အခြေအနေတွေပုံမှန်ပြန်ရောက်သွားတာနဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုအေးအေးချမ်းချမ်းပြန်သွားနိုင်မယ်လို့လည်းမျှော်လင့်ပါတယ်။အခြေအနေတွေကိုအေးအေးချမ်းချမ်းတည်ငြိမ်လာအောင်သက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးတရုတ်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့လည်းယုံကြည်ကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးဟွေချွန်ရင်းကပြောသွားတာပါ။ကိုကန့်ဒေသမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်လောက်ကင်မျိုးတစ်ဝိုက်တွားရောက်လောက်ကင်နေကြတဲ့မြေလက်ဒေသကအလုသမားတွေယာနဲ့ချီပြီးပြည်တွင်းကိုပြန်လာနေကြပါတယ်။လာရှုမျိုးမှာလည်းစစ်ပြေးဒုက္ခသည်တွေရောက်နေပြီးအခြေအနေတွေကိုကိုယ်တိုင်တွေ့မြင်ခဲ့တဲ့ဓာတ်ပုံသတင်းတောက်ကိုစိုးစီယာထွန်းက VOA ကိုအခုလိုပြောပါတယ်။
လာရှုလေးတွေကိုနာနာလောက်မှရောက်တယ်လာရှုလေးတွေမှာတော့အလိုမျိုးလူစစ်ဖက်တော်နဲ့ရဟယင်းနေရာထားတူရတယ်ပြီးတော့အလိုသမီးယူထားတဲ့အိဟာစစ်သားတွေလေးလေးနံပေါင်းစင်မှာခြားထားနေရတယ်ဒီအခါကျတော့ဒီဒုက္ခသည်တွေကတော့လာရှုဘက်ကနေပြမလူကြီးအဖွဲ့ကြီးတွေနဲ့ပေါ့သူတို့တည်လာတယ်တချို့ကျတော့လည်းဒီကားချုပ်ကင်းနဲ့သူတို့လိုက်လာကြတယ်လိုက်လာပြန်ခါကျတော့ဒီလာရှုမှာရှိတဲ့မန်ဖီကျောင်းလိုက်မှာခဏကြည့်ဆန်းချရတယ်။ဆက်ပြီးရခါကျတော့အရင်နေမှာတဆင်အိမ်မန်လေးဘက်ကိုစာလုံးကြီးအဖွဲ့ကြီးနဲ့ဒုကားရီယာနေပမာမန်လေးဘက်ပူပေးတယ်။အိမ်မန်လေးနေမှာတဆင်သူတို့သွားခြင်းနဲ့ဒုကားအိမ်ဘောနသူတို့မျိုးတွေကိုလိုက်ပြီးပူပေးနေလို့သိရတယ်ခင်ဗျာ။လောဘတီအနက်ကနေဒီမှာဟိုဘက်ကရာတဲ့ဥစ္စာတော့ဒီဒုက္ခတွေကတော့နောက်လျှောက်ပဲလာနေလို့ခင်ဗျာ။
တိုက်ပွဲတွေကြောင့်နှစ်ဖက်တပ်တွေကြာဆုံးမှုတွေရှိနေပြီးမြန်မာစစ်တပ်ဘက်က49ဦးကြာဆုံးခဲ့တယ်လို့မြန်မာအစိုးရရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်ထိကိုကန့်တပ်ဘက်ကတော့5ဦးကြာဆုံးခဲ့တယ်လို့ MNDAA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွတ်မြတ်လင်းကပြောပါတယ်။ရက်တန်ကြာလာပြီးဖြစ်တဲ့တိုက်ပွဲတွေမှာမြန်မာအစိုးရတပ်ဘက်ကလေကြောင်းစစ်အကူနဲ့တိုက်ခိုက်ခဲ့ပါတယ်ရှင်။
မင်းအင်ဂျင်နီယံပြောပြသွားတာဖြစ်ပါရခင်ဗျာရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်နေချိန်မှာကချင်ပြည်နယ်အတွင်းမှာတော့အစိုးရတပ်ဖက်ကအင်အားတိုးချဲ့လာနေပြီးတော့ရင်ရက်ပိုင်းတွေကကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်အနီးလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့ KIU တာဝန်ရှိသူတူကပြောပါတယ်လက်ရှိအခြေအနေအရသူတို့လည်းတိုက်ခိုက်မဲ့အခြေအနေမျိုးမှာရှိနေတယ်ဆိုပြီးတော့ KIU အရာရှိကသုံးသပ်ပါတယ်ဒီလိုအကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ရှမ်းပြည်နယ်ကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲအစိုးရနဲ့အပြစ်ခတ်မရက်ဆဲသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အခြေစိုက်ရာကချင်ပြည်နယ်အတွင်းမှာအစိုးရဘက်ကတပ်အင်အားတွေတိုးချဲ့လာတယ်လို့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်လက်တလောကချင်ပြည်နယ်အတွင်းမှာအစိုးရတပ်ဘက်ကစီးရေလှုပ်ရှားလာတဲ့အခြေအနေကို KIO နီးပညာအကြံပေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးထောက်ခါကအခုလိုပြောပါတယ
်ငယ်ခုကတပ်ပြောင်းတရှိလုပ်တယ်ဆိုပြီးတော့အင်အားတိုးချဲ့နေတာတော့သိရတယ်မချနာဖကန်ဒီအန်ဒီမလေးကလည်းမချနာတက်လာတဲ့လမ်းကြောင်းတချို့တော့ဒီမချနာဘမောကမ္ဘိုက်တီသွားတဲ့ဟိုပါဝါသွားတဲ့လမ်းကြောင်းပြန်ဘမောကနေမုံမုတ်ပဲပေါ့အဲ့ဒီပဲအားလုံးလိုလိုပါပဲ main group ရှိတဲ့လမ်းကြောင်းတချို့အားလုံးတွေပါအခုကအစိုးရရဲ့စံအင်အားအပြောင်းလေးဆိုတဲ့ကောင်းစင်နဲ့အင်အားတိုးချဲ့တဲ့ဟာတွေရိတ်ခါဖို့နဲ့ဟာတွေရှိရိတ်ခါဆုံးလည်းလက်နဲ့ရိတ်ခါပါတာပေါ့ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေက KIO ဌာနချုပ်လိုင်စာအနီးကိုအစိုးရတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့တာကြောင့် KIO ကိုလည်းတိုက်ခိုက်လာနိုင်မဲ့အခြေအနေရှိနေတယ်လို့ဦးတော်ခါကသုံးသပ်ပါတယ
်ကိုတော်ဆက်တည်ရနေကလည်းသူလက်နက်ကြီးတွေပစ်နေတယ်ဟိုလိုင်စာမြို့ထဲမှာမကြဘူးဒါပေမဲ့မြို့အပြင်ကြတယ်ဒီအဲ့ဒီလိုင်စာနဲ့ပမော်သွားတဲ့လမ်းကြောင်းခုရှိတယ်နေဆက်လမ်းကြောင်းရှိတယ်အဲ့ဒီလမ်းကြောင်းအချို့မှာသူတို့လက်နက်ကြီးနဲ့ပစ်တယ်ဒါတို့ရည်ရချက်ချင်းချင်းပြတာပဲအဲသူစစ်စင်တဲ့အနေအထားမျိုးနဲ့တိုက်ပွဲဖြစ်တဲ့အနေအထားမျိုးကိုဖန်တီးတာပဲဒါပေမဲ့ဟိုကျွန်တော်တို့ဘက်ကတော့တုံ့ပြန်ပြစ်ခတ်တာအားမရှိဘူးဟိုကာကျုပ်ရဲ့လေသာနားတော့ကြည့်တော့အခု KAO ကိုလည်းသူတို့ကတိုက်မဲ့ပုံစံမျိုးတော့ဖြစ်နေ
ပြည်တော်စုနေအပြီးအခမ်းအနားကိုတက်ရောက်လာတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တမရကကွေဦးစီးချုပ်တွဲဆောင်ဆွေးနွေးရာမှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကကိုကန့်ဒေတာတိုက်ပွဲမှာပါဝင်ပတ်သက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရိရှိကြောင်းဒီအတွက်တာဝန်ယူရမှာဖြစ်ကြောင်းပြောဆိုထားတာဖြစ်ပါတယ်။ဦးတော်ခါကတော့ KIO အနေနဲ့တပ်ပေါင်းစုဖြစ်ပေါ်ရေးအတွက်ဆောင်ရွက်တာတွေရှိခဲ့ပေမဲ့ကိုကန့်ဒေတာဘက်ကနေကြော်ပြီးလူအင်အားဆေလွတ်တိုက်ခိုက်တာမရှိကြောင်းပြောပါတယ်။
တကယ်လူအင်အားအရာလက်နက်အင်အားအရာ Central Command ကနေလို့ပြီးတော့အိုးအင်အားတွေစုစည်းပေါင်းပြီးတော့လုပ်တဲ့ဟာတော့မရှိဘူး။တော့ကျွန်တော်တို့ဒီပိုက်ပွဲမှာလည်းလူအင်အားအရာနေကျော်ပြီးတော့ပူနေသေးတဲ့ဟာမရှိဘူး
။ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့လက်ရှိကချင်ပြည်နယ်အတွင်းကအခြေအနေကိုအခုလိုပြောပါတယ်
။ဆက်နေတဲ့တော့မှလက်မကြီးတဲ့ဟိုမှာဖြစ်တာပါညာရရှိတယ်။ခုလိုဆိုတော့မင်းကဒီနေ့တော့ဘာမှလာတာမှမစားတော့ဘူး။ဘာလို့လဲလက်မကြီးဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ PCG ကချောင်းချလာကျွန်တော်တို့ကပြည်ကဒီနေ့ရက်ဆက်ကောင်းဆောင်တဲ့ဒီတိုင်းလေချောပါချားရယ်တောက်ချပါဖြစ်တဲ့ဒီလိုစံစားကြည့်ပဲသူပဲပါပဲဒါပစ္စည်းအပါမဆုံးမပြန်တော့ကြာခုကျွန်တော်သိရတော့ဆိုသူတို့တက်ခင်းရလို့ပြောတယ်တက်တယ်လည်းအများကြီးလာတယ်ကတ်ချင်းဖို့လာတယ်လားကတ်တော့လာတယ်လားဒီလိုပုံစံလဲဆိုတာတော့ကျွန်တော်လည်းသိတာမသိဘူ
းတင်တိုင်းဒေတာဘက်ကရွှေမော်ပြင်းမော်တွေမှာလဲတိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေရှိတာကြောင့်အလို့လောက်ကင်သူတွေကိုအစိုးရတပ်ကပြန်ခိုင်းနေတယ်လို့ပြင်းတူဖို့ရေးလုပ်ငန်းရှင်တယောက်ကပြောပါတယ
်တင်တိုင်းဘက်ကကျွန်တော်တို့ဒီပြင်းမော်အောင်ပါမော်ဒီနမ်ဂျူရှီမော်အဲ့ကားတွေအားလုံးထွက်ခိုင်းနေလေအဲ့ကြောင်ညာကဒီကေအေတွေကဒီသစီမျိုးအကြောင်းပြပြီးမှလူတစ်စုချောင်းတယ်ဆက်ကျဲောက်တယ်တဲ့အဲ့ကြောင့်ပြည်သူလူထုကိုဝင်ထုကိုဖြစ်တယ်တဲ့ဒါကြောင့်မို့သူတို့အနေနဲ့ရှင်းလင်းရေးဝင်လုပ်မယ်တဲ့အဲ့လိုလုပ်တဲ့အချိန်ကျတော့တိုက်ပွဲဖြစ်လာနိုင်တယ်ဒါကြောင့်ဒီတော့အနေနဲ့လုံခြုံရေးတာဝန်မျိုးဘူးတဲ့ဒါကြောင့်အမြန်ဆုံးဆက်ခွာပေးရတယ်မျိုးဆိုအပ်ပါတယ်ဆိုမှဒါလည်းခံထားတာ
ကော KIO နဲ့အစိုးရတက်အကြာမှာအစ်စ်ရှင်လျှော့ချဖို့အတွက်နှစ်ဖက်သဘောတူညီခဲ့ကြပြီးပြိပခညှိနှိုင်းဖြည့်ရှင်ရေးအဖွဲ့ကိုဖွဲ့စည်းပြီးနှစ်ဖက်အကြာတိုက်ပွဲတွေဖြစ်လာရင်ဆွေးနွေးဖြည့်ရှင်တာတွေရှိခဲ့ပါတယ် ဒါပေမဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလိုင်စာစစ်တင်တန်းကြောင်းကိုပြစ်ခတ်တိုက်ခိုက်ခံရတဲ့နောက်ပိုင်းမှာတော့ဒီလိုဆွေးနွေးဖြေရှင်းတာတွေရပ်ဆိုင်းခဲ့တယ်လို့အစိုးရဘက်ကလွတ်လပ်ရေးနေ့နဲ့ပြည်ထောင်စုနေ့အခမ်းအနားကို KIO ကိုဖိတ်ကြားခဲ့ရမှာလဲတယောက်တာမရှိခဲ့ပါဘူး KIO ဘက်ကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရပ်ဆိုင်းရေးညှိနှိုင်းအဖွဲ့ NCCT ကဆောင်ရွက်နေတဲ့ပြည်ရင်းချင်းချင်းရေးအောင်မြင်တဲ့အထိပူးပေါင်းဆောင်ရွက်သွားမယ်လို့သဘောထားထုတ်ပြန်ထားပါတယ
်ကုမိုးစောပါခင်ဗျာအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းမနေ့ကလွှတ်တော်မှာတင်သွင်းဖို့အစိုးရလွှတ်တော် NNER ကုစရတီနဲ့တပိတ်မောက်ကျောင်းသားကုစရတီအားလုံးသဘောတူညီခဲ့ကြပေမဲ့မတင်သွင်းဖြစ်ဘူးလို့ NNER ဥဆောင်သူကပြောပါတယ်လေဝင်ဆိုင်ဆွေးနွေးပွဲမှာတော့ဖေဖော်ဝါရီလ16ရက်နေ့မှာတင်သွင်းမယ်လို့အစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်ဘက်ကနေပြီးတော့ဂရီပေးပြောကြားခဲ့တာဖြစ်တဲ့အတွက်ဂရီတီတဲ့တိကျတဲ့လှုပ်ဆောင်ချက်တွေဖြစ်တင်တယ်လို့တွေးဆုံဆွေးနွေးခဲ့တဲ့ကျောင်းသားခေါင်းဆောင်ကပြောပါတယ်နောက်ဆုံးရတဲ့အခြေအနေကိုမတ်စုမုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အစိုးရကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေလွှတ်တော်ကိုစားပြုကိုယ်စားလှယ်တွေနဲ့ NNER ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကကိုယ်စားလှယ်တွေနောက်သပိတ်မောက်ကျောင်းသားကိုယ်စားလှယ်တွေဦးဆောင်တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့လေးပွင့်ဆိုင်ပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့15ရက်နေ့နှစ်ရက်ဆက်တိုက်ဆွေးနွေးမှုတွေကနေနိုင်ငံတော်သမ္မတအတည်ပြုပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်တဲ့ဥပဒေချမ်းလွှတ်တော်ကိုဖေဖော်ဝါရီလ16ရက်နေ့မှာတင်သွင်းဖို့စီစဉ်ဆောင်ရွက်ခဲ့ကြတာပါဒါပေမဲ့ဒီနေ့ဖေဖော်ဝါရီလ16ရက်နေ့မှာလွှတ်တော်ကိုတင်သွင်းဖို့အစီအစဉ်နှောင့်နှေးကြရတာနဲ့ပတ်သက်လို့ NNER ဘက်ကဥဆောင်ဆွေးနွေးခဲ့သူဒေါက်တာသိန်းလွင်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
15ရက်နေ့မှာကျွန်တော်တို့အဲပြင်ဆင်တဲ့ဥပဒေကြမ်းအပြီးတက်ပါတယ်အဲဒီကျွန်တော်တို့အပြီးတက်တဲ့အချိန်မှာရှေ့နေကြုံရုံကအရာရှိတုံးလဲပါပါတယ်ကျွန်တော်တို့ဥပဒေပုံစံနဲ့ကန့်ညီတဲ့စကလုံးအသုံးလုံးတို့နံပါတ်တက်တာတို့ဒါတွေပြင်ဆင်ပေးပြီးတော့နေ့ကင်းနှစ်နာရီခွဲမှာကျွန်တော်တို့အပြီးတက်ပါတယ်အဲ့ဒါကိုကျွန်တော်တို့ပညာရေးဌာနကိုတင်ခဲ့ပါတယ်ဒီစောစောအတိုင်းလည်းကျွန်တော်ပညာရေးဝန်ကြီးဌာနဆက်ကြည့်တဲ့အခါကျတော့မနေ့ကတည်းကရှေ့နေကြုံရုံကိုတင်လိုက်ပါတယ်လို့ပြောတယ်ဆိုတော့လွတ်တော်ဘယ်တော့တင်မလဲလို့ကျွန်တော်မေးတဲ့အခါကျတော့ရှေ့နေကြုံရုံကနေတင်တင်ပါလိမ့်မယ်လို့ဖြေတယ်ဗျာဟာရှေ့နေကြုံရုံကဘယ်နေ့တင်မလဲဆိုတော့ပညာရေးဝန်ကြီးဌာနပြင်ဆင်တာအများဆုံးတင်မှုဆောင်ရွက်နေပါတယ်လို့ပဲဖြေပါတယ်။ဒါပေမဲ့ကျွန်တော်တို့14ရက်နေ့ကျွန်တော်တို့၄ဘွယ်ဆိုင်စီစဉ်မှာနားလည်ခဲ့တာကတော့ဒီပညာရေးဝန်ကြီးကဒီဥပဒေကြမ်းကိုကျွန်တော်တို့15ရက်နေ့မှာပြီးအောင်ရေးဆွဲပြီးတော့16ရက်နေ့မှာလက်တော်တင်မယ်လို့ဝင်ကြီးကပြောခဲ့ပါတယ်
ပြီးခဲ့တဲ့လေးဝင်ဆိုင်ဆွေးနွေးပွဲတွေတုန်းကအစိုးရကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကလေးဝင်ဆိုင်သဘောတူညီမှုနဲ့ပေးခဲ့တဲ့ကတိအရာကတော့ပညာရေးဥပဒေမူကြမ်းကဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှာတင်ဖို့ဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ
်လေးဝင်ဆိုင်16ရက်နေ့တော့16ရက်နေ့တင်မယ်ဆိုတာကျွန်တော်တို့နားလည်ခဲ့တယ်ကတိလည်းပြုခဲ့တယ်လေးဝင်ဆိုင်မှာတော့လွှတ်တော်ဘက်ကလာတဲ့ကိုယ်စားလှယ်တွေပြောတာကတော့လွှတ်တော်ရောက်ပြီးတဲ့အခါကျရင်လွှတ်တော်မှမဆုံးချက်ခင်မှာချားနာမှုလုပ်ရတယ်လို့ပြောလာတယ်။အခုထိတော့ကျွန်တော်တို့ကဘာကြောင့်ကြာနေသလဲဆိုတော့ကောင်းကောင်းမသိဘူး
။ဒီကနေ့မှာအမျိုးသားပညာရေးဥပဒေပြန်လဲပြင်ဆင်တဲ့မူကြမ်းကိုလွှတ်တော်မှာတင်သွင်းပြစ်မယ်လို့ကျောင်းသားတို့နဲ့ပြည်သူလူထုကစောင့်ကြည့်နေတဲ့အချိန်အခုလိုနှောင့်နှေးပြီးတော့မတင်သွင်းပြစ်တာကတော့ဂတိဖောက်ဖျက်ရာရောက်တယ်လို့လေးဝင်ဆိုင်ဆွေးနွေးပွဲမှာတပိတ်မောက်ကျောင်းသားကိုယ်စားလှယ်ဖြစ်တဲ့ဦးဆောင်ဆွေးနွေးခဲ့သူကိုအောင်မိုင်းဆန်းကပြောပါတယ်။
ကျွန်တော်တို့နားလည်ချက်ကလည်းဘုန်းကြီးတော်ကဆိုင်းကြီးပြောတဲ့သဘောကဒီ16ရက်နေ့ကိုလွတ်တော်ကိုတင်မယ်ဆိုတဲ့သကကလုံးပြောတာလေအဲ့ဒီရဲ့ process ကိုသူပြောတာမဟုတ်ဘူးလွတ်တော်ကိုရောက်အောင်တင်မယ်ဆိုတဲ့သဘောမျိုးကိုပြောတာဟုတ်အဲ့လိုပဲနားလည်ထားတာသူတို့လုံးလုံးလေးတွေဆိုတာသူတို့အရင်ကတည်းကနားလည်ထားရမှာလေ16ရက်နေ့မှာလွတ်တော်ကိုတင်ဖို့ခက်ခဲရှိတယ်ဆိုရင်သူတို့ကအဲ့ဟာကိုသကကလေးကကြိုပြောရမှာလေအဲ့လိုကြိုမပြောဘဲနဲ့ဟလာဒါလုံးလုံးလေးခက်ခဲဆိုတာကျွန်တော်တို့ကသူပြောတဲ့ထဲမှာမပါတဲ့အခါကျတော့ကျွန်တော်တို့က16ရက်နေ့မှာတကယ်တော့လွတ်တော်ကိုရောက်မယ်လို့ပဲနားလည်ထားတာဟုတ်အခုကအဲ့တိုင်မဖြစ်ဘူးဆိုတော့ကျွန်တော်တို့သူတို့ပေါ်မယုံကြည်မှုကပိုတိုးတာပေါ့ဗျာကျွန်တော်တို့ကမေမေတီးကျူနိုင်ရေးပဲလေဒီလိုတီးကျူတာမဟုတ်ပေါ့ဗျာကျွန်တော်တို့တောင်းဆိုတာကအများစုပါဝင်ဖို့ရည်ကြည်ရအောင်ဒီနေ့လုပ်ပုံဆိုအတိုင်းသာဆိုလို့ရှိရင်လွတ်တော် process ကရှားမယ်သဘောရှိတယ်လွတ်တော် process ရှားမယ်ဆိုလို့ရှိရင်တော့ဘယ်လိုလဲအဲ့တိုင်ကိစ္စတွေကပိုဖြစ်လာဖို့များနေပြီပေါ့အဲ့တော့ကျွန်တော်တို့ကလွတ်တော်ကိုမြန်မြန်တင်ပြီးတော့မြန်မြန်ကျဆင်းပါလေကျွန်တော်တို့ဆန္ဒရတယ်လ
ေမနေ့တုန်းကပညာရေးဝန်ကြီးဌာနရဲ့အစိမ့်မြင့်ပညာဦးစီးဌာနမှာကျောင်းသားကိုယ်စားလှယ်တွေနဲ့ NNDR ကိုယ်စားလှယ်တွေကပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့တွားရောက်တွေ့ဆုံပြီးတော့တင်မဲ့ဥပဒေမူကြမ်းထဲမှာပြင်ဆင်သင့်တဲ့ဥပဒေပိုင်းဆိုင်ရာအချက်တွေကိုဥပဒေပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးအချောတက်ပြီးတော့ပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေရဲ့လက်ထဲကိုအပ်နှံလိုက်တာဖြစ်ပါတယ်ဂရီပေးချက်အရာကတော့ဖေဖော်ဝါရီလ16ရက်နေ့မှာပညာရေးဝန်ကြီးဌာနကနေတဆင့်လွှတ်တော်ကိုတင်သွင်းအဆိုပြုဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ရှင်
ဒေါနာရှင်များခင်ဗျာ လူပောင်အဖွဲ့အစည်းတစ်ခုရဲ့စီဝင်ကြွယ်ဝမှုကျန်းမာတန်ဆွမ်းမှုနဲ့တာလူညီများဟန်ချက်ညီဖို့ဆိုရင်အကောင်းဆုံးရင်းနှီးမြှုပ်နှံမှုကပညာရေးဖြစ်တဲ့လို့ကုလသမဂ္ဂကဆိုထားတာပါ။ဒါကြောင့်ပညာရေးစနစ်ကောင်းမွန်ခိုင်မာဖို့ကနိုင်ငံဖွံ့ဖြိုးမှုအတွက်ဘယ်လောက်အရေးကြီးပါသလဲ။နိုင်ငံတကာမှာလှုပ်ဆောင်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကနေမြန်မာနိုင်ငံအတွက်ရောဘယ်လိုအတူယူနိုင်ပါသလဲ။တောရရှိနေရဲ့အမြင်တွေကိုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-232-382-555လေးဖြစ်ပြီး fax နံပါတ်ကတော့1-232-382-555ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးဖို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9နာရီအစီအစဉ်မှတန်ခင်မှာ VOE ကိုဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ပါမယ်။စစ်အုပ်ချုပ်ရေးအဆုံးသတ်ပြီးတော့ဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်သွားဖို့တိုက်တွန်းနေတဲ့အမေရိကန်ပြည်ထောင်စုနဲ့အာနာသိန်းထိုင်းစစ်အစိုးရတို့ရဲ့ကြားမှာတင်းမာမှုတွေရှိနေပါတယ်။ဒီအခြေအနေကိုထိုင်းမှာလုံနေကြနိုင်ငံပေါင်းစုံပူးတွဲစည်ရေးလက်ကျင့်မှုအပြောင်းလဲတွေလည်းရှိလာစေပါတယ်။ထိုင်းပြည်တပ်မတော်ရဲ့ရေတပ်ဖြစ်တဲ့ဥတပောင်းလီယင်စစ်စခန်းကနေ VOA သတင်းတောက် Steve Harman ပြပထားတဲ့သတင်းကိုကိုညံဝဲအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။အာရှနိုင်ငံတစ်ခုကိုအားပြင်းတဲ့ငလျင်ကြီးလှုပ်ခတ်ခဲ့တာကြောင့်ကျန်တဲ့နိုင်ငံတွေကလည်းဒါမျိုးဖြစ်ခဲ့ရင်သူတို့ပြည်သူတွေကိုဘယ်လိုကယ်ထုတ်ရမလဲဆိုတာစိုးရိမ်နေကြပါတယ်။ဘေးဒုက္ခသည်တွေအန္တရာယ်ကင်းရရွှေ့နိုင်အောင်ဘယ်လိုကယ်ထုတ်မလဲဆိုတဲ့ထိုင်းပင်လယ်ကွေ့ဥတပါအိုစစ်လီယင်စခန်းကကော်ဘရာဂူးစီရေးပူတွဲလေ့ကျင့်မှုကိုနှစ်စဉ်ကျင်းပလာခဲ့တာဒီနှစ်မှာတော့တပ်သား 6,900 ကျော်နဲ့လေလာသူနိုင်ငံပေါင်း24နိုင်ငံကတာဝန်ရှိသူတွေတက်ရောက်ပါမယ်။နှစ်ပေါင်း30ကျော်လွတ်လာခဲ့တဲ့ဒီပူတွဲစီရေးလေ့ကျင့်မှုဟာဒီနှစ်မှာအစီအစဉ်ပြတ်မလို့ဖြစ်ခဲ့ရပါတယ်။မနှစ်ကထိုင်းနိုင်ငံမှာအာဏာသိမ်းခဲ့ပြီးနောက်ဒီစီရေးလေ့ကျင့်မှုအစီအစဉ်ကိုဖျက်သိမ်းဖို့အထိအမေရိကန်ကစဉ်းစားခဲ့ပေမဲ့နောက်ဆုံးမှာကော်ဘရာဂူးကိုအကျဉ်းချုပ်လုပ်သွားဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါဟာအမေရိကန်ကမတိမတာအချက်ပြလိုက်တာဖြစ်တယ်လို့ဝါရှင်တန်ခြေဆိုင်နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန CSIS အဖွဲ့က Grigoli Polling ကပြောပါတယ
်အမေရိကန်ကအာရှရဲ့ရေရှည်မဟာမိတ်ထိုင်းနဲ့မိတ်ဆွေအဖြစ်ရပ်တည်နေတယ်ဆိုပေမဲ့အာဏာသိမ်းခဲ့တာအတွက်အဆက်ဖြတ်ခြင်းနဲ့ပုံလဲပြနေပါတယ
်ကော်ဘရာဂိုးအစီအစဉ်ဆက်လုပ်ဖြစ်တာကိုစိတ်သက်သာရာရပါပေမဲ့ကန့်တဲ့လေ့ကျင့်မှုအပိုင်းပါမလာတာအတွက်တော့စိတ်မကောင်းဖြစ်ရကြောင်းထိုင်းပြည်တပ်ဗိုလ်ချုပ်ဝန်နာဘိုဂလမ်ဂါအိုကပြောပါတယ်ဒီအချက်ကိုသဘောတူတယ်လို့အရသားများကယ်ဆယ်ရွှေပြောင်းရေးဆိုင်ရာအမေရိကန်တပ်မှုဗိုလ်ကြီးဟက်တာကွန်ထရီယပ်စ်ကဆိုပါတယ်ဒီနေ့လေ့ကျင့်မှုအတွက်အရေးပေါ်စေဝါကူသမှုတွေပါဝင်ပြီးထိုင်းဂျပန်အမေရိကန်ကစစ်တပ်ဆိုင်ရာပုဂ္ဂိုလ်တွေနဲ့လေ့ကျင့်နေတာပါအကယ်၍နောက်နှစ်အထိထိုင်းနိုင်ငံမှာစစ်အာဏာသိမ်းအစိုးရဆက်ရှိနေအောင်မယ်ဆိုရင်အစည်းအဝေးတွေမပြောင်းလဲပဲဒီလောက်နဲ့ပဲဆက်လုပ်သွားမယ်လို့သုံးသပ်ပါတယ
်ထိုင်းစစ်တပ်ကဘယ်အချိန်မှနောက်ဆုတ်ပေးဖို့စီစဉ်နေတယ်လဲဆိုတာကိုအမေရိကန်အစိုးရကတိတိကျကျသိကျင်ပါတယ်သူတို့တက်နိုင်တာတွေကိုစူးစမ်းလုပ်နေပေမဲ့ရှင်းရှင်းလင်းလင်းလုပ်ဖို့တော့လိုပါတယ်2015ကုန်2016နှစ်စမ်းပိုင်းကျရင်ဒီမိုကရေစီနီးကျရွေးကောက်ပွဲတွေပြန်တွေ့ရလိမ့်မယ်လို့မျှော်လင့်ထားပါတယ
်။အကယ်၍ကော်ဘရာဂိုးအစီအစဉ်ကိုသာအမေရိကန်ဘက်ကရပ်ပစ်ခဲ့ရင်ထိုင်းစစ်အစိုးရဟာတရုတ်နဲ့ပူပြီးနီးစပ်သွားနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
။အခုလွှင့်ခဲ့တဲ့သတင်းထဲမှာနည်းပညာချိုးရင်းချက်တွေကြောင့်မူရင်းအတန်တွေပြတ်တောက်နေတာကိုသီးခံခွင့်လွတ်ပါလို့တောင်းပန်ပါတယ်ခင်ဗျာ။ကိုညံဝဲအောင်တင်ပြတော့တာပါ VOA မြန်မာပိုင်းရဲ့တယ်လီဖုန်းနံပါတ်က1-332-382-555လေးကိုဆက်သွယ်နိုင်သလိုအီးမေးလ်လိပ်စာ bamis@voanews.com ကိုလည်းဆက်သွယ်နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိမနေ့ပိုင်းအစီအစဉ်လေးပဲဖြစ်ပါတယ်လိုင်းလိုမီတာ32 40နဲ့50တို့အပြင်လိုင်းလမ်းမီတာ190 kHz 1505ကပဲတိုးချဲ့ပြီးတော့ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါခင်ဗျာအပတ်စဉ်ကဏ္ဍစီးပွားရေးကဏ္ဍမှာဆိုရင်တော့
မာတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့ခုဒီကမ္ဘာဘဏ်တို့ရဲ့ရောဆိုချက်အရာပေါ့နော်
နောက်ပိုင်းမှာအပြည့်စုံကြားမှာပါခင်ဗျာအဲ့ဒါအပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းကြားကြရဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ပထမဆုံးတင်ပြပေးချင်တာကတော့တရုတ်နိုင်ငံအစိုးရသတင်းစာဖြစ်တဲ့ Global Times မှာဖော်ပြထားတဲ့အက်ဒီတာအာဘော်ဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းရဲ့ငင်းကြမ်းရေးဟာတရုတ်နိုင်ငံအတွက်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါကိုကန်တိုင်းသာလက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေဖေဖော်ဝါရီလ9ရက်နေ့မှာစတင်ပြီးတော့တကြောပြန်ဖြစ်ပွားခဲ့ပါတယ်ကိုကန့်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူဖုန်ကြားရှင်ကကိုကန့်တရုတ်လူမျိုးတွေကိုအကူအညီပေးကြဖို့တရုတ်လူမျိုးတွေထံမေတ္တာရပ်ခံချက်ထုတ်ပြန်ခဲ့ပါတယ်တဲ့တချို့သောအနောက်နိုင်ငံမီဒီယာတွေကကိုကန့်ဒေသကိုရုရှားကသိမ်းပိတ်ထားတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကခရိုင်းမီးယားကျွန်းဆွယ်နဲ့နှိုင်းယှဉ်ပြီးတော့ရေးသားနေကြပါတယ်ဒါဟာစိတ်ကူးအထင်မြင်နဲ့ရေးသားနေကြတာတွေဖြစ်ပါတယ်လို့ဆိုပါတယ်ကိုကန့်နဲ့ထိစပ်နေတဲ့အရက်ဟာတရုတ်နိုင်ငံယူနန်ပြည်နယ်ပါကိုကန့်ဒေသကအများစုဟာတရုတ်လူမျိုးတွေဖြစ်ကြပြီးတော့သူတို့နေထိုင်တဲ့အရက်မှာပြဿနာတွေဖြစ်တော့တရုတ်နိုင်ငံဘက်ကထွက်ပြေးခိုလုံခဲ့ကြပါတယ်။ဒါကိုထောက်ချုပ်ပြီးတော့ရေးသားကြတာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာဟာတရုတ်နိုင်ငံအတွက်အနေရခက်စေပါတယ်။အခုအချိန်မှာတရုတ်နိုင်ငံအဖို့ကြုံနေရတာကတန်ကင်းတမန်ကင်းစိန်ခေါ်ချက်တွေဖြစ်ပါတယ်ဆိုပြီးတော့ရေးသားထားပါတယ်။အများသိအောင်ပြောထားဖို့လိုအပ်တာကတော့တရုတ်နဲ့မြန်မာနိုင်ငံကြားမှာနယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားစရာဘာမှမရှိပါဘူးဆိုတာပါပဲတဲ့။1869ခုနှစ်အင်္ဂလိပ်ကိုလိုနီလက်ထက်ကတည်းကကိုကန့်ဒေသဟာအိန္ဒိယမြန်မာနယ်နိမိတ်အတွင်းမှာရှိနေတာပါ။ကိုကန့်ဒေသဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားမျိုးနွယ်စုဝင်ဖြစ်ပေနဲ့တရုတ်နဲ့သွေးချင်းနှီးစပ်နေပါတယ်ဒါပေမဲ့တရုတ်နိုင်ငံသားတွေမဟုတ်ကြပါဘူးလို့យေတာထားပါတယ်ခရိုင်းမီးယားဒေသနဲ့ကိုကန့်နှိုင်းယှဉ်ရတော့အခြေခံအချက်တွေဘာမှမရှိပါဘူးလို့လည်းយေပါတယ်နှစ်နိုင်ငံနေဆက်ဒေသမှာငင်းငင်းချမ်းချမ်းရှိစေဖို့အရေးဟာတရုတ်နိုင်ငံအတွက်အလွန်အရေးပါတဲ့အချက်ဖြစ်ပါတယ်လို့ဆိုပါတယ်အခုလိုဒုက္ခတွေတရုတ်နိုင်ငံအတွင်းကိုပြေးဝင်ခိုလုံနေကြတာကြောင့်တရုတ်နိုင်ငံရဲ့နေဆက်ဒေသငင်းငင်းရေးတည်ငြိမ်မှုထိခိုက်စေတယ်လို့မြန်မာအစိုးရနဲ့ကိုကန့်လူမျိုးစုကြားပြဿနာပြေလည်စေရေးအတွက်ညှိနှိုင်းဖြေရှာဖို့တရုတ်နိုင်ငံအနေနဲ့လည်းဝင်ရောက်ပြီးတော့ကြားဝင်ဆောင်ရွက်ပေးတယ်လို့ထောက်ပြထားပါတယ်။ကိုကန့်ဒေသကိုခရိုင်းမီးယားနဲ့ခိုင်းနှိုင်းတဲ့ကိစ္စဟာထူးခြားတဲ့ရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေတဲ့သဘောထားဖြစ်တယ်လို့ဆိုပါတယ်။နေဆက်ဒေသတည်ငြိမ်ရေးဟာတရုတ်နိုင်ငံအတွက်အကျိုးဖြစ်ထွန်းစေပြီးတော့မြန်မာနေဆက်မှာနေထိုင်တဲ့ပြည်သူတွေအလုံးရင်းနဲ့တရုတ်နိုင်ငံကိုဝင်ရောက်လာခြင်းဟာတရုတ်နေဆက်ဒေသတည်ငြိမ်မှုအတွက်အကျိုးမရှိပါဘူးလို့យေတာထားပါတယ်။တရုတ်နိုင်ငံဟာမြန်မာအစိုးရနဲ့သာမကလူမှုရေးအဖွဲ့အစည်းတွေနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးရှိပြီးတော့အဲ့ဒါကိုဆက်လက်ထိန်းသိမ်းထွားမှာဖြစ်တယ်ဆိုပြီးတော့យေတာထားပါတယ်။အပြည့်စုံကို globaltimes.cn မှာဖတ်ရှုနေပါတယ်
။နောက်ဆက်လက်တင်ပြပေးချင်တာကတော့မလေးရှားနိုင်ငံက The Wretched Post Online စာဆောင်မှာយေတာထားတဲ့ဆောင်းပါးဖြစ်ပါတယ်။အဲ့ဒါကတော့မကြခင်ကထောင်ဒဏ်5နှစ်ပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့မလေးရှားတိုက်ခန့်ပါတီခေါင်းဆောင်ဒုတိယဝန်ကြီးချုပ်ဟောင်းဒါတူစရီအန်ဝါအီဘရာဟင်ဟာမြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုစစ်ဆိုးရကအရေးယူခဲ့စဉ်အကျဉ်းထောင်ကိုမပို့ဘဲနေအကျဲချုပ်ထားခဲ့တဲ့ပုံစံမျိုးနဲ့ထားတင်ပါတယ်ဆိုပြီးရေးသားထားတာပါမလေးရှားပြည်ထောင်စုဝန်ကြီးနဲ့ဒုတိယပြည်ထောင်စုဝန်ကြီးတို့ကအတိုက်ခံပါတီခေါင်းဆောင်အန်ဝါကိုအခြားအကျဉ်းသားတွေနဲ့ဒန်းတူထောင်ထဲမှာထားတင်တယ်လို့ပြောဆိုခဲ့တဲ့အပေါ်သူ့ရဲ့ရှေ့နေတွေကပြန်လည်ကြေညာချက်ထုတ်ပြီးတောင်းဆိုခဲ့တာပါအန်ဝါကိုအခုလိုပြစ်ဒဏ်ချမှတ်ခဲ့တဲ့အပေါ်ပြည်ရင်းကကောနိုင်ငံတကာကပါပြစ်တင်ဝေဖန်မှုတွေရှိခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့နိုင်ငံတကာကစောင့်ကြည့်နေတာမို့နိုင်ငံတကာအလဲမှာမလေးရှားနိုင်ငံတိုက်ခါမကြအောင်လှုပ်ဖို့လိုတယ်လို့យေတာထားပါတယ်ရှင
်။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာကိုကောက်နှုတ်ပြီးတော့ထင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းနားဆင်နေကြဖြစ်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မြတ်တွေ့အကျင့်ပြမယ် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က BEATING beating a yaita netta a DEAD dead theta HORSE horse ka mien so ro sakabait khu long ye long gao de be ka ro te ni de mien go yait de tbo ba khan jin lo te ni de mien go yait net de so yin yait de lu da le na me te ni de mien ga ro pyan a the shin la ma ma hout de tbo phi lu a chou ma shi de tbo ko set lou lo shin ba ma ko twe yala ma phit thon na go so lu da phit ba de chuma lu myanmar ma le chwe ba sound di te de ye twon so de saka myu lu bo အကျိုးမရှိမဲ့ဟာမျိုးမျိုးလင့်ကျဲကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အဲ့ဒါကတော့ဒေါ်လာလတ်တန်စီစဉ်တက်တဲ့ American idiom သုံး English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျအခုတော့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုကြားကြရပါမယ်တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာအကျိုးသက်ရောက်မှုတွေဖြစ်ပေါ်စေလာစေနိုင်တဲ့အတွက်မဲခေါင်မြေပွားအောက်ဖက်ပိုင်းမှာမီဂါဝတ်260ရှိတဲ့ရေအားလျှက်စစ်ဆေးဆောင်မဲ့အစီအစဉ်ကိုရွှေ့ဆိုင်းထားဖို့လာအိုအစိုးရဟာ PR ပေးမှုတွေနဲ့ရင်ဆိုင်နေရပါတယ်။ Friends of the Lower Mekong River မဲခေါင်မြေအောက်ပိုင်းဒေသမိတ်ဆွေနိုင်ငံများအဖွဲ့ကိုယ်စားလှယ်တွေပြီးခဲ့တဲ့သတင်းပတ်အတွင်းမှာလာအိုနိုင်ငံမှာတွေ့ဆုံဆွေးနွေးကြတာဟာလေဒါဘလောက်ရေးပါတယ်ဆိုတာကိုမိမောင်းထုတ်ပြနေတာဖြစ်တဲ့အကြောင်း VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာနဲ့အတူ Seti Sabon ကြွားချမှုတွေအကြောင်းမြန်မာနိုင်ငံကပညာရှင်တဦးရဲ့ပြောဆိုထားတာတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
တောင်စဖုံးဆဲလို့ခေါ်တဲ့လာအိုနိုင်ငံအတွင်းအသစ်တီဆောက်မဲ့ဆဲကိုဆန်းကန်ထားခြင်းထားဒါမှမဟုတ်ရင်လဲလုံးဝရပ်တန့်ပြေးရေးလာအိုအစိုးရကိုနိုင်ငံရေးအရာဖိအားပေးဖို့မဲခေါင်မြေဝမ်းအောက်ပိုင်းမိတ်ဆွေနိုင်ငံများအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့2009ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပြီးဒီတွေ့ဆုံပွဲကိုဒေသရင်းနိုင်ငံတွေကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြတာပါအမေရိကန်ဒေါ်လာတန်း600လောက်အကုန်ကျခံပြီးလာအိုနိုင်ငံတောင်ပိုင်းစစ်စဖုံးတောင်ဒေသဖုံးရေတကောမှာတိဆောက်မဲ့အဲ့ဒီဆဲဟာကမ္ဘောဒီးယားနိုင်ငံနယ်စပ်နဲ့2ကီလိုမီတာလောက်သာဝေးပါတယ်ဒီဆဲကြီးတိဆောက်လိုက်တဲ့အတွက်ဒေတာတွင်းမှာစီးပွားရေးအရာဖွံ့ဖြိုးတိုးတက်မှုတွေရှိလာနိုင်မှာဖြစ်ပေမဲ့အရှိတောင်အာရှတိုက်အတွင်းနေထိုင်နေကြတဲ့တန်ပေါင်းများစွာသောပြည်သူတွေအသက်ရှင်နေထိုင်ရေးအတွက်အရေးပါတဲ့တက်ရှိသတ္တဝါတွေတော်ရန်တိရစ္ဆာန်တွေသစ်ပင်မျိုးစိတ်တွေထိခိုက်ပျက်စီးစေမယ်ဆိုပြီးတဘာဝပတ်ဝန်းကျင်ထင်းထင်းဆောင်ရွက်ရေးသမားတွေကစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်ဒါဟာမဲခေါင်မြေဝမ်းဒေသအောက်ဖက်ပိုင်းလာအိုနိုင်ငံအတွင်းမှာဒုတိယမြောက်ဆဲကိုတိဆောက်ဖို့စ조사ကြတာလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ 3.8 ဘီလီယံကုန်ချခံတိဆောက်မဲ့ဆာယာဘူဒီပထမဆဲဟာလည်းတဘာဝပတ်ဝန်းကျင်ပေါ်အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေနိုင်တယ်ဆိုပြီးအခြေတည်ငင်းခုန်ခဲ့ကြရတဲ့ဆဲဖြစ်ခဲ့ပါတယ်။လာအိုအစိုးရကတော့အခုဆောက်မဲ့ဒေါန်ဆဟောင်းဆဲအတွက်လိုအပ်တဲ့ဒေတာရင်းအကြံဉာဏ်ရယူမှုတွေလုပ်ဆောင်နိုင်ဖို့6လအချိန်ပေးဖို့သဘောတူထားပါတယ်။ဒီလိုသဘောတူကြတာဟာဇန်နဝါရီလကုန်ပိုင်းလောက်ကဖြစ်ပါတယ်ဒါပေမဲ့ဆယ်မဆောက်ခင်လိလမှုတွေအများအပြားလှုပ်တင့်သေးတယ်ဆိုပြီးစိုးရင်ပူပန်စိတ်နဲ့ဝေဖန်ထောက်ပြနေကြတာတွေကိုဂရုမစိုက်ပဲဆယ်ကိုမကြခင်မှာစောက်တော့မယ်လို့လာအိုအစိုးရအရာရှိတွေကအခုလေးသံပြစ်လာနေပြီဖြစ်ပါတယ်ဩစတြေးလျနယူးဇီလန် EU ဥရောပသမဂ္ဂဂျပန်တောင်ကိုရီးယားအာရှဖွံ့ဖြိုးရေးဘဏ်ကမ္ဘာ့ဘဏ်နဲ့အမေရိကန်ပြည်ထောင်စုကကိုယ်စားလှယ်တွေပါဝင်တဲ့မဲခေါင်မြေဝမ်းအောက်ပိုင်းဒေသမိတ်ဆွေနိုင်ငံများအဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ပြီးလာအိုနိုင်ငံတောင်ပိုင်းဖက်ဆေမှာပြုလုပ်ခဲ့တဲ့စီဝေးဘွဲကတော့ရေအရင်အမြင့်လောင်စာဆွမ်းအင်လိုအပ်ချက်အစားအသောက်လုံခြုံရေးစတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်ကဥဆောင်ပြုလုပ်ခဲ့တဲ့ဒီစီဝေးဘွဲကဒေါန်ဆာဟောင်းဆယ်စောက်ဖို့လာအိုအစိုးရအနေနဲ့ ပြန်စင်စားသုံးသပ်ဖို့အတိပေးတိုက်တွန်းတဲ့စီဝေဘဲဖြစ်တယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Carl Thea ကပြောပါတယ်
So I think it's the friends of the Mekong and organized diplomatically because the Don Sahong is not as expensive as the Siaburi Den. It's small beer.
Don Sahong ဆရာအရင်ကစရာဘူရီဆယ်လောက်အကုန်ကြမများဘူးဆိုတော့လာအိုဆူရောင်းနေနဲ့ဆယ်ဆောင်မဲ့အစီအစဉ်ကိုဖျက်ပစ်လိုက်မယ်ဆိုရင်လည်းဖျက်လို့ရတာကြောင့်မဲခေါမြင်မိတ်ဆွေများအဖွဲ့ကဒီစီဝဲဘဲကိုလောက်တာလို့ပဲကျွန်တော်ထင်ပါတယ
်။ငါးဖန်းလုပ်ငန်းနဲ့မြည်ရည်စစ်စစ်မှုအပေါ်စိုးကျိုးပေးနိုင်တဲ့အတွက်ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကလည်းဒီဆယ်ဆောင်မဲ့ကိစ္စကိုပြန်သုံးသပ်ပေးဖို့အပြင်းထန်စီရင်နေကြတယ်လို့ကာတေယာကပြောပါတယ်။ဒေသခံလူထုနဲ့သဘာဝပတ်ဝန်းကျင်ပေါ်ရေရိုရေရှည်အကျိုးသက်ရောက်မှုတွေရှိနေတာကြောင့်ဆယ်တွေကိုမဖြစ်မနေစောင့်ကြရမယ်ဆိုရင်လည်းစိုးကျိုးဖြစ်ထွန်းစေမှုနည်းနိုင်စေများနည်းနိုင်တဲ့နီလန်းကိုရွေးချယ်တိစောက်တာမျိုးကိုပညာရှင်တွေကအကြံပေးလေရှိပါတယ်။နောက်ဆက်တွဲစိုးကျိုးဖြစ်ပေါ်စေတဲ့ဆယ်တွေကဘယ်လိုဆယ်တွေလဲဘယ်လိုဆယ်မျိုးစောက်ရင်တင့်တော်တယ်လဲဆိုတော့ဆယ်တွေရဲ့ကွာခြားချက်ကိုတော့ EIA Environmental Impact Assessment အဖွဲ့မှလက်ရှိတာဝန်ထမ်းဆောင်နေသူလည်းဖြစ်မူပင်တက္ကသိုလ်ရုက္ခဗေဒဌာနကအငိမ့်စားပါမောက္ခဟောင်းလည်းဖြစ်တဲ့ဥညုံမောင်ကအခုလိုရှင်းပြပါတယ်
။ဒီမှာတော့အထူးသဖြင့်ပါနော်ကျွန်တော်တို့အခုဒီကမ္ဘာပံတို့ရဲ့ရောဆိုချက်အရာပေါ့နော်အခု storage tag ခေါ်တာပေါ့ဗျာကျွန်တော်တို့အဲ dam ဆောက်ပြီးတော့ရေတိုးလောင်းပြီးတော့မှာအဲ့ဒီရေအားကိုတုံးပြီးတော့ clear ဖြစ်ထုတ်ပါအောင်အဲ့ဒါကိုကျွန်တော်တို့ခေါ်တာ storage tag လို့ခေါ်ပါတယ်အဲ့ဒီလို storage tag ကထိခိုက်မှုများတဲ့အတွက်အဲ့လိုမလုပ်ခင်းနေပေါ့ကျွန်တော်တို့ဒီ run off tag ဆိုတာခေါ်တာရှိပါတယ်ဒီဘာသာမျိုးတွေရှိရင်ဒီမြစ်ကနေပြီးတော့ရေကိုဟိုရေလွှဲမြောင်းနဲ့လွှဲယူပြီးတော့အဲ percentage ကတခါကျ 20% ကို 10% ကိုလွှဲယူတာရှိပါတယ်။လွှဲယူပြီးတော့မှကျွန်တော်တို့ topographic ဟိုဘာလို့ gradient ခေါ်တော့ကျွန်တော်တို့အနိမ့်အမြင့်ပေါ်မှာယူပြီးတော့ topographic gradient ကိုတုံးပြီးတော့ကျွန်တော်တို့အဲ့ဒီရေကိုအောက်ကိုပိုက်နဲ့ထိုးချပြီးတော့မှဆက်ကိုလဲတာပေါ့။အဲ့ဒါကိုကျွန်တော်တို့ run off type လို့ခေါ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီမှာတော့ဟိုကျွန်တော်တို့တိုက်တွန်းနေတာပေါ့ဒီရလူတွေတိုက်တွန်းနေတာဒီအီယော်ရီတို့တာနေလို့မှာလို့ကျွန်တော်တို့ storage type ကိုမတုံးနဲ့ grand of type ကိုတုံးပါလို့ဆိုတော့တိုက်တွန်းနေတာရှိပါတယ်ဒီရလူတွေကတော့ပေါ့နော
်ဟုတ်ကဲ့
အဲ့ဒီဟိုမှာလည်းအဲ့လိုဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းပါလိမ့်မယ်ကျွန်တော်တို့ဥပမာဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာပထမဆုံးရလျက်ဖြစ်လုပ်ခဲ့တဲ့ကျွန်တော် blue chow အဲကျွန်တော် lobby တာပေါ့နော
်ဟုတ်ကဲ့
အဲ့ဒီဘလူးချောင်းမှာဆိုလို့ရှိရင်ဘလူးချောင်းရဲ့ရေအားလျှက်ဖြစ်ထုတ်လုပ်တဲ့ပုံစံကအဲဒီ run off type story type မဟုတ်ဘူး။အဲဂျပန်ပထမအောင်လုပ်သွားတာအဲ run off type အဲ့လို type ကပေါင်းကျင်ဖြစ်ခဲ့မှုလည်းတက်တာတယ်။နောက်ပြီးတော့ကျွန်တော်တို့ဒီတခြားထိခိုက်မှုဆိုရေစီချောင်းကိုထိခိုက်မှုလည်းဒီမှာနည်းပါသလား။ဒါကြောင့်ဒီမှာတော့အဲ့ဒါတိုက်တွန်းနေကြတာရှိပါ။ကျွန်တော်မဲကောင်တော့ဟိုမဲကောင်ကတော့storage type ဒီကိုလောက်ထားတာရှိတာပေါ့နောက်ကြတော့နောက်လုံးမဲ့ဟာတွေဆိုကျွန်တော်လည်းကျွန်တော်ဒီ information ကျွန်တော်မရှိပါဘူးအဲဒီပေါ်မှာကျွန်တော်တို့အယူဆကွဲကြတာတော့ရှိပါတယ်သို့တော်လည်းပေါင်းချင်ထိခိုက်မှုလဲတယ်ဆိုတာတော့ဒါအဲကမဟိုဒေမားအဖွဲ့ဆိုတာရှိပါတယ်ဒီအဲ့ဒီအဖွဲ့ကလည်းဒါကိုလက်ခံတာဖြစ်တယ
်ဟုတ်ကဲ့ဒီဟွာဝလာဆရာဒီ run off type ကိုလာဆရာ
run off type ကို
အော်ဟုတ်ကဲ့ဆိုတော့ဆရာကြီးဒါဆိုလို့ရှိရင်တခြားဒီမြစ်တွေပေါ်မှာပါဗျဆောစောပြောတဲ့တန်လွင်တို့ဘာတို့အပေါ်မှာရောစောက်နေတဲ့ဆယ်တွေကဒီဟာတွေကဘယ်လိုပုံစံနေလဲဆရာဗမာပြည်မှာကောအဲ့ဒီဆောစောကဒီဘလူးချောင်းလို run off type ကဘယ်နှခုလောက်များရှိပါလဲ
ကျွန်တော်တို့အခုလောလောဆယ်တော့အဲ့ဒီအခုလုံနေတဲ့ဟာတွေကျွန်တော်လုံမယ်လို့တန်လွင်တို့အီယော်ဒီတို့လုံမယ်လို့သူတို့ယာထားတဲ့အခုတော့မလုံသေးဘူးပေါ့နော်လုံမယ်လို့ယာထားတဲ့ဟာ storage type ပြပါ run off type မဟုတ်ဘူးအဲဒီကြောင့်မို့ကျွန်တော်တို့ကတော့ run off type ကိုလုပ်ပါလို့တိုက်တွန်းတာနော
်ဆိုတော့ဒီအခုကျွန်တော်တို့နောက်ပိုင်းမှာဖြစ်လာတဲ့ဒီမြစ်စုံဆယ်ဆိုတာကရောဆရာအဲ့ဒါကလည်းဘယ်လိုပုံစံမျိုးလဲဆရာ
အဲ့ဒါကလည်း story type ပဲဆရာ story type ကြီးရတော့ဟို flooded area လည်းများပြီးတော့ထိခိုက်မှုကတိတ်များပါပြီးတော့အဲ့ဒီဒီဟွာပေါ့နော်ကျွန်တော်တို့ dam ရဲ့အမြင့်ပေါ်မှာပူတည်ပြီးတော့အဲ့ဒီပြိုးချနိုင်တယ်ပေါ့မရင်းနေပါရဲ့ကြောင့်ပြိုးချနိုင်တဲ့အန္တရာယ်လည်းတိတ်ကြီးအဲ့ဒီဟို run off type ကတော့ဒါကြီးမရှိပါဘူးလို့ bricks လည်းနေတယ်ပေါ့နော
်လာဝနိုင်ငံအတွင်းကမဲခေါင်မြစ်ပေါ်မှာဒီဆယ်ကိုဆောက်လာခြင်းအပြင်ပင်မမြစ်ရေစီစစ်မှုပိတ်သွားမှာဖြစ်တဲ့အတွက်6တွေ့ရာသီမှာငါးတွေရှေ့ပြောင်းနေထိုင်မှုကိုအဟန့်တားဖြစ်စေမှာဖြစ်တယ်လို့ရှားပါတိရစ္ဆာန်စင်းရင်မှာပါနေတဲ့အရာဝတီမြစ်ထဲကလပိုင်တွေကိုပါချင်းချောက်မှုတွေပြုလာနိုင်တယ်လို့သိပ္ပံပညာရှင်တွေကထောက်ပြပြောဆိုနေကြတာပါ လာအိုနိုင်ငံရင်ဆိုင်နေရတဲ့လျှက်စစ်တာအားလိုအပ်မှုအတွေ့ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေရှည်ဖြည့်ဆည်းပေးနိုင်မဲ့ရေအားလျှက်စစ်ဆဲကိုဘယ်လိုတည်ဆောက်ရင်ကောင်းမလဲဆိုတဲ့ဆွေးနွေးမှုအသစ်တွေကိုစတင်ပြုလုပ်နေပြီလို့မဲခေါင်မြေအောက်ပိုင်းဒေသမိတ်ဆွေနိုင်ငံများအဖွဲ့ကပြောပါတယ်ခင်ဗျာ
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာကိုဇော်ဝင်းလှိုင်စီစဉ်တင်ဆက်သွားတာပါအခုဆက်လက်ပြီးတော့တုတ္တဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါအခုဒီဘက်ထုတ်လင့်ပေးမယ်တုတ္တဆောင်လင်းအမေရိကန်တခွင်အစီအစဉ်မှာဖေဖော်ဝါရီလအတွင်းအမေရိကန်ပြည်ထောင်စုကထူးခြားတဲ့အဖြစ်အပျက်တွေအကြောင်းကိုမတ်စုမြတ်မှုကစီစဉ်ပြီးတော့ကုသညံဦးကကိုညီတင်ဆက်ပေးထားတာဖြစ်ပါတယ်နားဆင်ကြပါခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလတည်းထူးထူးခြားခြားဖြစ်ခဲ့မှုတွေအကြောင်းတွေကိုဒီတစ်ပတ်တုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်မှာပြောပြပါရစေရှင်။ကိုတောင်းညိုကိုဘယ်ဟီလီဖွက်လိုက်အောင်မယ်။အခုသမ္မတအိုဘားမားနေနေတဲ့အင်ဂျီရောမှာလျှက်စစ်မီဘယ်တော့ကစရခဲ့တာလဲသိလားရှင
်။တိကျတော့ဘယ်သိပြန်လဲဗျာ။ဒီနှစ်ပေါင်းရာနဲ့ချီရောပေါ့။ဘာကြောင့်မီတာရောမဆူမြတ်မော
ဖေဖော်ဝါရီလထဲမှာလေအမေရိကန်မှာဘလို့ထူးခြားတာတွေဖြစ်ခဲ့လဲဆိုတာရှာဖွေကြည့်တော့မှအိမ်ဘူရောမှာဒီ1889ခုနှစ်ထဲကလျှက်စစ်မီးရခဲ့တာဆိုတာတွေ့လို့ပါအတိအကျပြောရင်တော့1889ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ပေါ့အဲ့ဒီနေ့မှာအိမ်ဘူရောတစ်ခုလုံးလျှက်စစ်မီးတွေကိုတက်ပြီးခဲ့တာတဲ့
အဲ့ဒါဘယ်သမ္မတလက်ထက်ကလဲဗျ
သမ္မတဘန်ဂျမင်ဟဲရီဆန်လက်ထက်ကပေါ့အဲ့တုန်းကသမ္မတနဲ့သူ့မိသားစုကမိခလုတ်တွေကိုမကင်ရဲကြဘူးတဲ့ဓာတ်လိုက်မှစိုးရင်ကြလို့လို့ဆိုတယ်အင်ဂျူရောဝန်ထမ်းတွေကမနဲ့ဆိုမိတွေကိုလိုက်ဖွင့်ပေးရတယ်ညဘက်ဝန်ထမ်းတွေမပြန်ခင်မှာမိတွေကိုလိုက်ပိတ်ပေးခဲ့ရတာတဲ့
သူတို့ပြန်လို့ရှိရင်မိပိတ်သွားကြတယ်ဆိုတော့ညဘက်အင်ဂျူရောကြီးကမှောင်နေမှာပေါ့ဗျအ
ဲ့လိုတော့မှောင်မနေဘူးလေသမ္မတဘန်ဂျမင်ဟဲရီဆန်တို့မိသားစုကလျှက်စစ်မိတွေမတက်ခင်တုန်းကအတိုင်းပဲဒီဖျောင်းနိုင်တွေရေနံစီမိအိမ်တွေကိုညဘက်မှာဆက်ပြီးတော့တုံးကြတယ်တဲ့ကိုသားညုံရဲ့အမေရိကန်သမ္မတတွေကသမ္မတဖရန်ကလင်ရိုးဇဗတ်တယောက်နိုင်ငံရေးအရခြေလှမ်းမားတယ်လို့ပြောစမှတ်ပြုစရာဖြစ်ခဲ့တဲ့ကိစ္စတစ်ခုကလည်းဖေဖော်ဝါရီလထဲမှာပဲဖြစ်ခဲ့တာနော်ကိုသားညုံ
သူဝေဖန်ခံခဲ့ရတဲ့ကိစ္စဆိုလို့ရှိရင်တော့ဒီတရားရေးစနစ်ကိုပြင်ဖို့ကြိုးစားခဲ့တဲ့ကိစ္စလားမဆူမြတ်မော
ဟုတ်တယ်လေ
ပြည်အောင်စုတရားစီရင်ရေးစနစ်အတွက်တရားသူကြီးအယောက်90ကိုခန့်အပ်ဖို့နဲ့တရားရုံးချုပ်တရားသူကြီး10ယောက်အသစ်ခန့်ဖို့1938ခုနှစ်ဖေဖော်ဝါရီလ9ရက်နေ့တုန်းကသမ္မတဒီဖန်ကလင်ရူးစဘတ်ကလွှတ်တော်ကိုဥပဒေကြမ်းတင်ခဲ့တာပေါ့အဲဒီကိစ္စနဲ့အမေရိကန်နိုင်ငံကြီးမှာအတော်ကြီးကိုဂရဲရိုက်ခဲ့တာဗ
ျအမေရိကန်မှာဒီစီးပွားရေးမဟာပြက်ကတ်စိုက်နေတဲ့အချိန်စီးပွားရေးပြန်ပြီးတော့နလန်ထူဖို့သမ္မတရဲ့အစီအစဉ်တော်တော်များများကိုတရားရုံးချုပ်ကနေပြီးတော့အခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးတော့ပယ်ချခဲ့တာကြောင့်ပြည်ထောင်စုတရားစီရင်ရေးစနစ်ကိုသမ္မတကပြင်ဆင်ဖို့ကြိုးစားကြတာလို့ကြကြပြန့်ပြန့်မြင်ခဲ့ကြပါတယ်သမ္မတရူးဇဗတ်ကတော့အသက်အရွယ်ကြီးရင်နေတဲ့တရားရုံးချုပ်တရားသူကြီးတချို့ကသူ့ရဲ့အစီအစဉ်တွေကိုတိတိကျကျမတုံ့တက်ဖဲနဲ့အစွဲအလန့်နဲ့ကန့်ကွက်ခဲ့တာလို့သမ္မတဘက်ကယူဆခဲ့တယ်လို့လည်းအခုလိုမျိုးသမ္မတပြောတာကိုကြည့်ပြီးတော့တွက်ကြပါတယ
် We must have men worthy and equipped to carry out impartial justice.But at the same time, we must have judges who will bring to the courts a present-day sense of the Constitution.
တရားမျှတမှုအတွက်ဗလိုက်မှုကင်းပြီးတော့ထိထိရောက်တက်ကြွဆောင်ရွက်နိုင်သူတွေရှိရပါမယ်။တစ်ချိန်တည်းမှာပဲဖွဲ့စည်းပုံပါဥပဒေတွေကိုမျက်မှောက်ခေအမြင်နဲ့အဆုံးဖြတ်ပေးနိုင်တဲ့တရားသူကြီးတွေလည်းရှိဖို့လိုအပ်ပါတယ်လို့သမ္မတ Roosevelt ကပြောသွားခဲ့တာဖြစ်ပါတယ်။
ဒါပေမဲ့လည်းဒီသမ္မတရဲ့ပြည်ထောင်စုတရားစီရင်ရေးစနစ်ကိုပြင်ဆင်ရေးဥပဒေချမ်းကိုလွှတ်တော်ထဲမှာမဲခွဲတော့အကြီးအကျယ်ကိုရှုံးနိမ့်ခဲ့ပါတယ်။သမ္မတဟာလွတ်လပ်တဲ့ပြည်ထောင်စုတရားစီရင်ရေးစနစ်ကိုလွှမ်းမိုးဖို့ကြိုးစားတာလို့အဲ့ဒီတုန်းကအမေရိကန်အများစုကမြင်ခဲ့ကြတယ်လို့ဆိုပါတယ်။ခေတ်သစ်သမိုင်းပညာရှင်တွေကတော့သမ္မတ Franklin Roosevelt ရဲ့ကြိုးပမ်းမှုဟာသူ့ရဲ့နိုင်ငံရေးအရာရှုံးနိမ့်မှုတွေကတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်ရှင်။တစ်ချိန်လုံးကရှမ်းရှမ်းတောက်ဖြစ်ခဲ့တဲ့ဒီဗြိတိန်က Rock and Roll Guitar အဖွဲ့ Beatles ကိုသိတယ်မလားအဲ့ဒီ Beatles အဖွဲ့အမေရိကကိုပထမဆုံးသချင်းလာဆိုတာကလည်း February လထဲမှာပဲလေ1964ခုနှစ်တုန်းကပေါ့ New York မြို့ကကနေဒီလေဆိပ်ကိုပျိုမေရီရဲ့အသဲကျော် Beatles အဖွဲ့လည်းရောက်လာရောရဲတွေကမင်းဲကိုထိန်းခဲ့ရတယ
်လေဆိပ်မှာလာကြိုကြတဲ့ Beatles ပရိသတ်3000လောက်အထူးသဖြင့်ဒီဆယ်ကျော်သက်မင်းကလေးတွေတက်တက်လှုပ်ဖြစ်နေကြတဲ့ဂျာကနေပြီးတော့လုံခြုံရေးတွေနဲ့ John Lennon, ပေါ်မက်ကန်နီ၊ဂျော့ချ်ဟာရီဆန်နဲ့ရင်ဂိုစတာတို့ကိုဟိုတယ်ကိုပို့ပေးခဲ့ရတာလေ
။အဲ့ဒီအချိန်ခါတုန်းကဒီနာမည်ကျော်အပတ်စဉ် TV အစီအစဉ်တစ်ခုမှာ Beatles အဖွဲ့သချင်းလာဆိုတော့လေပရိသတ်တွေရောသတင်းတောက်တွေရောပြည့်နှက်နေကြတာရှင်။ Presenter Ed Sullivan ပြောတာကိုနားထောင်ကြည့်လေ
။ Now yesterday and today our theater has been jammed with newspapermen and hundreds of photographers from all over the nation and these veterans agree with me that the city never has witnessed the excitement stirred by these youngsters from Liverpool who call themselves the Beatles. Now ladies and gentlemen, the Beatles. That's
အဲ့ခီးစဉ်တွင်မှ Beatles အဖွဲ့က New York, Washington DC နဲ့ Miami မြို့တွေကိုလှည့်လည်ပြီးတော့ဆင်မြင့်ဖျော်ဖြေပွဲတွေကိုလုပ်ခဲ့ပါတယ်ရှင်။အလဲပတ်တော်တဲ့သူတွေကိုအဆောင်အတိန်း Jesse James ဆိုပြီးတော့တင်စားပြောနေတဲ့ Jesse James ပထမဆုံးဗန်ဓမြတိုက်ခဲ့တာကလည်း February လထဲမှာပဲသိလား1866ခုနှစ်တုန်းကတိုက်ခဲ့တာတဲ့ကိုသားညုံရဲ့
နာမည်ကြီးဓမြမှုပဲဗျငင်းငင်းငင်းဖြစ်နေတဲ့ American ပြည်တော်စုမှာနေကင်းကြောင်တောင် Jesse James တို့ဓမြကိုင်းဝင်ပြီးတော့ဓမြတိုက်ခဲ့တာမဟုတ်လား Missouri ပြည်နယ်က Clay County ငွေစုပန်ကိုဝင်တိုက်ကြတာလေ
အဲ့ဒီခေတ်အဲ့ဒီခါတုန်းကဗန်ကနေပြီးတော့ $6,000 နီးပါးဓမြတိုက်သွားတယ်ဆိုတာနဲတာမဟုတ်ဘူးနော်1860ပြည့်လွန်နှစ်လယ်ပိုင်းလောက်ကစပြီးတော့1886ခုနှစ်အထိကို Jesse James ကောင်းဆောင်တဲ့ James Younger ကိုင်းကဓမြတိုက်အကြမ်းဖက်လူရဲမှုပေါင်းမြောက်များစွာကိုကျူးလွန်ခဲ့ကြတယ်တဲ့
ရဲကဖမ်းမမိလို့ဝရမ်းထုတ်ထားတဲ့အထိအရှောင်တိန်ကောင်းခဲ့ပြီမဲ့နောက်ဆုံးတော့သူ့ရဲ့ခိုင်းသားတယောက်ကပဲသူ့ရဲ့ခေါင်းကိုနောက်ကနေပြီးတော့ပြစ်တက်ခဲ့လို့ Jesse James တေးရတာဗျ1882ခုနှစ်မှာပေါ့
ကဲအခုလောက်ဆိုရင်တော်တာရှင်တွေလည်း February လတဲ့ American ပြည်ထောင်စုမှာဖြစ်ခဲ့မှုတဲ့စိတ်ဝင်စားစရာသမိုင်းတွင်အဖြစ်အပျက်တချို့ကိုတီးခဲ့ရပြီမို့သုတဆုံးတဲ့ American တခွင်အစီအစဉ်ကိုလည်းဒီမှာပဲအဆုံးသတ်ပါစီရှင
်သုတဆုံးတဲ့ American တခွင်အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်မဆုမြတ်မုံကစူးစီးပြီးတော့ကုသားညဦးနဲ့တူတင်ဆက်သွားတာပါတော်ရရှိမြခင် VOE ကိုဝေဖန်အကြံပေးစာလေးနဲ့ပြပို့ခြင်းနဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူခြင်းနဲ့ဆိုလို့ရှိရင် email နဲ့တောင်းဆိုလို့သူတွေကဆက်သွယ်နိုင်ကနာကတော့ burmese@voanews.com ဖြစ်ပါရခင်ညပိုင်း7နာရီကနေ7နာရီခွဲထိပြန်လည်ထုတ်လွှင့်မယ့်အစီအစဉ်ကိုနားဆင်ခြင်းရင်တော့လိုင်းလက်မီတာ 190kHz 1595အနေနားဆင်နိုင်ပါတယ်အပတ်စဉ်အစီအစဉ်အားလုံးကိုကျွန်တော်တို့အင်တာနက်ဆာမျက်နှာမှာလည်းဖတ်ရှုလို့နားထောင်လို့ရပါတယ်ဝက်ဘ်ဆိုက်လိပ်စာကတော့ www.voanews.com/burmese ဖြစ်ပါတယ်ခင်ဗျာဝေဖန်အကြံပေးစာတွေစာလိုက်ကနေပြပို့ခြင်းနဲ့ဆိုရင်တော့စာရေးသားဆက်သွယ်နိုင်တဲ့လိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ဗဟုစာလိုက်ကြီးကန္တလန်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဖေဖော်ဝါရီလ16ရက်ဒီကနေ့ဟာဖြင့် American ပြည်ထောင်စုမှာ President's Day လို့ခေါ်တဲ့ပထမဆုံးသမ္မတ George Washington အပါအဝင်နိုင်ငံခေါင်းဆောင်တွေကိုအမှတ်တရဂုဏ်ပြုကြတဲ့နေ့ဖြစ်ပါတယ်။ George Washington ကွယ်လွန်တဲ့1899ခုနှစ်ကစပြီးသူ့ရဲ့မွေးနေ့ဖေဖော်ဝါရီလ22ရက်ကိုတရားဝင်သတ်မှတ်တာမဟုတ်ဘဲအမှတ်တရဂုဏ်ပြုခဲ့ကြပါတယ်။1885ခုနှစ်မှာနိုင်ငံတော်အားလိုက်ရဲ့အဖြစ်တရားဝင်သတ်မှတ်ပါတယ်။နောက်နှစ်ပိုင်းတွေမှာနောက်ခေါင်းဆောင်ကြီးတူဖြစ်သူအိဗရာဟင်လင်ကွန်ရဲ့မွေးနေ့ဖေဖော်ဝါရီလ12ရက်ကိုလည်းအမှတ်တရဂုဏ်ပြုကြပါတယ်။ဒီခေါင်းဆောင်ကြီးနှစ်ယောက်စလုံးကိုအတူတကွအမှတ်တရအောက်မေ့ဂုဏ်ပြုတာကတော့1952ခုနှစ်မှာတရားဝင်စသတ်မှတ်ခဲ့တာပါ။သမ္မတတွေအားလုံးကိုအမှတ်တရဂုဏ်ပြုတဲ့ရဲ့အဖြစ်နှစ်စဉ်ဖေဖော်ဝါရီလရဲ့တတိယဒနင်္လာနေ့ကိုသတ်မှတ်လိုက်တာပါပဲ။ဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရဖို့အတွက်ဆင်နွှဲတဲ့စစ်ပွဲမှာအောင်ပွဲရအောင်အမေရိကန်နိုင်ငံသားအားလုံးကိုဦးဆောင်ခဲ့တာကြောင့် George Washington ဟာထင်ရှားကျော်ကြားပါတယ်။သူ့ကိုဘလောက်တောင်မှလူကြိုက်များလဲဆိုသူကသာရွေးချယ်မယ်ဆိုရင်သူ့ကိုယ်သူဘရင်အဖြစ်တင်မြောက်နိုင်လောက်တဲ့အထိပါပဲ။ဒီမိုကရေစီလမ်းစဉ်ကိုစိတ်မရှိကြတဲ့သူ့တပ်ထဲကအရာရှိတချို့ကအဲ့ဒီလိုဘရင်ဖြစ်တင်မြောက်ဖို့သူ့ကိုတိုက်တွန်းကြပါတယ်။ခမည်းတော်စိတ်ထဲကနေဒီအတွေးတွေကိုဖယ်ရှားပလိုက်ကြပါလို့ Washington ကပြောပြီးအကြံပြုသူတွေကိုပြင်းပြင်းထန်ထန်သတိပေးခဲ့ပါတယ်။စစ်တပ်ကိုဖျက်သိမ်းဖို့အမိန့်ထုတ်တမှုချုပ်ယာရုကနေနှုတ်ထွက်ပြီးအနားယူခဲ့ပါတယ်။အဲဒီအချိန်တုန်းကအမေရိကန်နိုင်ငံဟာပြည်နယ်73ပြည်နယ်နဲ့ယော်ဒီယော့ရဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံတစ်ခုပါ။ထိရောက်တဲ့ဖက်ဒရယ်ဆိုရတရပေါ်လာဖို့အတွက်နောင်6နှစ်အတွင်းအမေရိကန်တွေရုန်းကန်တိုက်ပွဲဝင်ခဲ့ပါတယ်။ဒ ဒါပေမဲ့အရေးကြီးတဲ့လုပ်ပိုင်ခွင့်အာဏာတွေကိုပြည်နယ်တွေအတွက်အနှင်းထားတဲ့ဖက်ဒရယ်အစိုးရမျိုးပါဗဟုအစိုးရတစ်ခုတည်းရှိတဲ့စိတ်ကူးမျိုးကိုအမေရိကန်အများပြားကမယုံကြည်ကြပါဘူးအထူးသဖြင့်သမရအပါအဝင်ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကအာဏာအသုံးပြုပြီးမတရားလုပ်မှာကိုစိုးရင်ကြတာပါအဲဒီလိုအရေးကြီးတဲ့အခြေမျိုးမှာဝါရှင်တန်ဟာအမေရိကန်အများပြားကယုံကြည်စိတ်ချထားခြင်းသူတူဖြစ်ခဲ့ပါတယ်နိုင်ငံရဲ့ပထမဆုံးသမရအဖြစ်ကန့်ကွက်သူမရှိရွေးချယ်ခံရသူပါသူတမရဖြစ်ချိန်တုန်းကအမေရိကန်ပြည်ထောင်စုမှာအခြေခံဥပဒေတစ်ခုရှိနေပေမဲ့အစိုးရကတော့စနစ်တကျမစုဖွဲ့ရသေးပါဘူး။သူအနားယူချိန်မှာတော့အမေရိကန်ကိုကမ္ဘာအင်အားကြီးနိုင်ငံတွေကအသိအမှတ်ပြုခဲ့ကြပါပြီ။နိုင်ငံကိုပန်းထောင်ငွေကြီးအရအင်အားတောင့်တင်းအောင်နဲ့တိုးချက်လာတဲ့နေမျိုးတွေကိုကောက်ွယ်ဖို့ထိရောက်တဲ့စစ်တပ်ကိုဝါရှင်တန်ကတိစောက်ခဲ့ပါတယ်။ဒေါ်လာရင်းနဲ့ပြောင်းလဲခဲ့တဲ့ပြည်နှစ်နိုင်ငံမှာဒီမိုကရေစီစံပုံစံတွေကနေဗျံပရာထိတ်လန့်ကြောက်ရွံ့ပွဲဖိနှိပ်မှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာတော့ဝါရှင်တန်ရဲ့ခေါင်းဆောင်မှုအောက်မှာတော်လန်ရေးကနေတည်ငြိမ်တဲ့ဒီမိုကရေစီနီးကြတဲ့ဥပဒေနဲ့အညီအုပ်ချုပ်တဲ့အစိုးရတရပေါ်လာပါတယ်။လေးနှစ်သက်တမ်းနှစ်ကြိမ်ပြီးတဲ့နောက်ယာရူးကနေအနားယူလိုက်ခြင်းအပြင်နောက်အနာဂတ်သမထတွေအားလုံးအတွက်အရေးကြီးတဲ့စံနမူနာကိုချပေးခဲ့ပါတယ်။ရွေးကောက်ခံခေါင်းဆောင်တဦးလည်းထဲကနေနောက်တဦးလည်းထဲငြင်းငြင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးတာကိုလေသူကကြက်မတ်လှုပ်ဆောင်ခဲ့ပြီးဒီမိုကရေစီရဲ့အသက်တမျှအရေးပါတဲ့စံတန်ဘိုးကိုတတ်မှတ်ခဲ့တယ်လို့ကမ္ဘာတဝန်းကလူတွေအတွက်စံနမူနာပြလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။တို့ရရှိမြတ်နာအခုထုတ်လွှင့်ပေးခဲ့တာကတော့ American အစိုးရရဲ့အမြင်အာဘော်တာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းတမန်ပြီးတော့အသိပေးလိုပါရခင်ဗျာ VOA American အတန်ကနေအင်္ဂါနေ့မနေ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အားလုံးကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုခူဇော်ဝင်းလှိုင်ကဆက်ပြီးတော့ကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်အပါအဝင်အမေရိကန်ပြည်ထောင်စုအရှေ့ချမ်းပြည်နယ်အတော်များများမှာကြီးမားတဲ့နေမုန်တိုင်းတစ်ခုကြောင့်နှင်းတု9လက်မကနေ17လက်မအထိကျပွဲရှိတယ်လို့အမေရိကန်အမျိုးသားမိုးလေဝသဌာနကသတိပေးကြေညာချက်ထုတ်ပြန်ထားပါတယ်။နေမုန်တိုင်းနဲ့အတူအခုဖေဖော်ဝါရီလလယ်ပိုင်းမှာအမေရိကန်အရှေ့ချမ်းဒေသအစံချင်းချိုးလောက်အောင်အေးအေးဒါလွန်ကဲနေပါတယ်။မနေ့တနင်္လာနေ့မှာအေးအေးဆုံးနေရာကတော့နယူးယောက်ပြည်နယ်အတွင်းကဝက်သာတောင်းမြို့ဖြစ်ပြီးတော့အဲ့ဒီမှာတော့ရေကဲအောက်အမတ်အနုလက္ခဏာ 36.6 ဒီဂရီဆယ်စီယပ်ရှိခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒီဘယ်ဆေဗယ်မြို့မှာရှိတဲ့ရုရှားလိုလာတဲ့ခွဲထိပ်သမားတွေကအပြစ်ခတ်ရဆေးသဘောတူညီချက်ကိုအသိမှမပြုဘူးလို့ပြောဆိုနေတဲ့အတွက်အပြစ်ခတ်ရဆေးသဘောတူညီချက်ပြက်ပြဲသွားမှာကိုအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်ပူပန်ကြောင်းပြောကြားလိုက်ပါတယ်။ခွဲထိပ်သဘုံတွေဘက်ကအပြစ်ခတ်ရဆေးသဘောတူညီချက်အပေါ်ချိုးဖောက်မှု129ခုတွေ့ရှိခဲ့ရတဲ့အပြင်လူ9ဦးလည်းသေဆုံးခဲ့ရပြီဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အပြစ်ခတ်ရဆဲကိုချင်းချောက်နေတဲ့အထောက်အထားတွေတွေ့ရှိရကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောပါတယ်။အီဂျစ်နိုင်ငံသားကော့ပတစ်ခရီးယန်ဘာသာဝင်22ဦးကို IS အစ္စလာမ်စစ်သွေးကြွတွေကလီဘီးယားနိုင်ငံထဲမှာတပ်ဖြတ်လိုက်တာကိုလက်စားချေတဲ့အနေနဲ့အီဂျစ်နိုင်ငံကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတာမှာတင်းလာနေကဒုတိယအခြေမြောက်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဒေမတ်နိုင်ငံဒေမတ်နိုင်ငံကိုပန်ဟေဂင်မြို့ကဂျူးဘာသာရေးဝတ်ပြုကြောင်းနဲ့လူရဆော့ပြောဆိုမှုဆိုင်ရာဟောပြောပွဲတစ်ခုမှာပြစ်ခတ်ခဲ့တဲ့သနတ်သမားဟာအကြမ်းဖက်ဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့ထောက်ထားမတွေ့ရကြောင်းဝန်ကြီးချုပ်ကပြောပါတယ်
။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါရခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုတားညုံဖြစ်ပြီးတော့အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ဆက်မိုးဝေပါ။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တို့ဒါရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိကြောင်းပါခင်ဗျာ
This program has come to you from the Voice of America, Washington.